ဒီနေ့1380ပြည့်နှစ်တော်သလင်းလာပြည့်ကျော်ရှိရနေ့ခရစ်တဂရ2008ခုနှစ်စက်တင်ဘာလ22ရက်နေ့ရန်ကုန်တိုင်းဗဟန်းမြို့နယ်မောဂဝိပဿနာတရားစနစ်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးမှကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဝါတွင်10ရက်တရားစခန်းပေါ်ကြီးမှာခဏကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမိမနာကြကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ3ချိန်ရွတ်ဆို၍ပူဇော်ကြောကြပါကုန်စို့သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောရာတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောရာတောသမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားသခင်ကရောမြတ်ကြီးပွင့်ထုံးတော်မူလာတဲ့အခါမှာပထမဆုံးစတင်ပြီးတော့ဟောကြားခဲ့တဲ့တရားတော်ကဓမ္မစကဗောဓနာသုတ်တံလို့ဒီလိုခေါ်ပါတယ်မြန်မာလိုတော့ဓမ္မစကသုံးလို့ဒီလိုပြောကြတယ်အဲဒီဓမ္မစကဗောဓနာသုတ်တံရဲ့အဓိကပြောလို့ရင်းကသစ္စာလေးပါးတရားပါပဲအဲ့ဒီသစ္စာလေးပါးတရားကဘာတွေလဲဆိုရင်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာလေးပါးအဲ့ဒီသစ္စာလေးပါးတရားကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးဓမ္မစကဗောဓနာသုတ်တော်နဲ့ကမ္ဘာလောကကြီးကိုစတင်ပြီးတော့ဟောကြားတော်မူခဲ့တယ်အသိပေးတော်မူခဲ့တယ်အရိသစ္စာ၄ပါးထဲမှာနံပါတ်၁ဒုက္ခသစ္စာကပရိညာတ္တပံဆိုတဲ့အတိုင်းပဲပိုင်ပိုင်ခြားခြားသိအောင်ကြိုးစားရမယ်သစ္စာဖြစ်ပါတယ်နံပါတ်၂သစ္စာကပဟတ္တပံဆိုတဲ့အတိုင်းပဲသမုဒိယသစ္စာကိုပယ်ရမယ်သမုဒိယသစ္စာဟာပယ်ရမယ်သစ္စာလို့ဒီလိုဆိုပါတယ်နောက်တစ်ခါနံပါတ်3ဖြစ်တဲ့និရောဓသစ္စာကသစ္စိကတ္တပံဆိုတဲ့အတိုင်းပဲမျက်မှောက်ပြုရမယ့်သစ္စာလို့ဆိုလိုပါတယ်နောက်တစ်ခါနံပါတ်4သစ္စာကမဂ္ဂသစ္စာအဲဒီမဂ္ဂသစ္စာကဘာဝေတ္တပံလို့ဆိုတဲ့အတိုင်းပဲပွားများရမယ့်သစ္စာဖြစ်ပါတယ်သစ္စာက4ပါပြုလို့ရမယ့်လုပ်ငန်းက4မျိုးအသီးသီးတွဲဆက်ကြည့်လိုက်တဲ့အခါကျတော့ဒုက္ခသစ္စာကိုပိုင်းခြားသိရမယ်သမုဒိယသစ္စာကိုပယ်ရမယ်និရောဓသစ္စာကိုမျက်မှောက်ပြုရမယ်မဂ္ဂသစ္စာကိုပွားများပြရမယ်လုပ်ငန်းစဉ်လေးတွေဘုရားရှင်ကရောမြတ်ကြီးခြားပြထားတယ်အဲ့ဒီခြားပြထားတဲ့လုပ်ငန်းစဉ်အားလျော်စွာဘုရားဘာသာဝင်တော်စဉ်ပုဂ္ဂိုလ်ပေါင်းတို့ကလည်းပဲဒီလုပ်ငန်းစဉ်အတိုင်းလက်တွေ့လိုက်နာကျင့်သုံးနေကြရမယ်အရိလောလိုက်တွေ့လိုက်နာကျင့်သုံးကြမှသာလျှင်မြတ်စွာဘုရားသခင်ကရောမြတ်ကြီးချမ်းမတ်ထားတဲ့និရောဓသစ္စာဆိုတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ခွင့်ရကြမှာဖြစ်ပါတယ်အဲဒါကြောင့်မလို့ခင်ဗျဘုန်းကြီးတို့ယောဂီတွေကိုဘုန်းကြီးကပရိစ္ဆသမုပ္ပါဒ်တရားတော်နဲ့လည်းလျှော့အောင်ဓမ္မစကဗောဓနာသုတ်တံမှာဘုရားရှင်ကရောမြတ်ကြီးပေးခဲ့တဲ့နည်းလမ်းနဲ့လည်းပဲအကင်ကြီးအောင်သမုဒိယသစ္စာလေးတွေဘယ်လိုပယ်မယ်ဆိုတော့သမုဒိယသစ္စာပယ်ပုံပယ်နည်းလေးတွေခဏရှင်းပြပေးမယ်ဓမ္မစကဗောဓနာသုတ်တံမှာသစ္စာ၄ပါးဟောပင်ဟောကြားညာတော်လည်းပဲပဋိစ္စသမုပ္ပါဒ်တရားတော်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်မူလနဗျာသစ္စာနှစ်ခု၄ခုအလွန်အင်္ဂါ12ပါးတရားကိုများနဲ့သုံးပါးအစပ်နေရာမူလဝသောဝါနဲ့ဆိုတဲ့အတိုင်းပဲသစ္စာကိုဘယ်နှပါးပြထားလဲ
၅ပါး
နှစ်ပါးပဲပြထားတယ် မူလနဲ့ဗျာသစ္စာနဲ့ခိုးဆိုတဲ့အတိုင်းပဲသစ္စာကိုနှစ်ပါးပဲပြထားတယ်အနှစ်ပါးလဲအဲ့ဒီသစ္စာနှစ်ပါးကိုဘယ်နေရာမှာပြထားတယ်လဲလို့ဆိုလို့ရှိရင်ပဋိစ္စသမုပ္ပါဒ်အနုလောမပါဠိမှာပြထားတာဘယ်မှာပြထားလဲပရိစ္ဆသမုပ္ပါဒ်အနုလောမပါဠိဆိုတာကဧဝမိတ္တသာကေဝလသဒုက္ခခန္ဓာသသမုဒယောဟောတိပရိစ္ဆသမုပ္ပါဒ်အနုလောမပါဠိမှာပြထားတဲ့တရားတွေဟာသစ္စာအနေနဲ့ပြောရင်တဲ့အဲ့ဒါဒုက္ခသစ္စာတရားတွေဖြစ်နေတာတဲ့ဘာသစ္စာတွေလဲအဲ့ဒီဒုက္ခသစ္စာတရားတွေဖြစ်နေတာအဲ့ဒီဒုက္ခသစ္စာတရားတွေဘာကြောင့်ဖြစ်တယ်လဲဆိုရင်အစင်းစင်အပြင်သူတို့မှာအကြောင်းတရားတွေမရှိဘူးလားရှိအဲ့ဒီအကြောင်းတရားတွေကတော့သမုဒယသစ္စာလို့ခေါ်ပါတယ်ဘာသစ္စာလဲဒီတော့ဒုက္ခသစ္စာကိုပြထားသည့်အတွက်ဒုက္ခသစ္စာရဲ့အကြောင်းတရားသည်သမုဒယသစ္စာဒီတော့ပရိစ္ဆသမုပ္ပါဒ်နိလောမပါဠိကိုကြည့်လိုက်မယ်ဆိုရင်အကျိုးဒုက္ခသစ္စာနဲ့အကြောင်းသမုဒယသစ္စာဒီနှစ်ပါးပဲတွေ့ပါတယ်အဲပရိစ္ဆသမုပ္ပါဒ်ပတိလောမပါဠိကိုကြည့်မယ်ဆိုရင်တော့ဧဝမိတ္တသာကေဝလသဒုက္ခခန္ဓာသနိရောဓဟောတိပရိစ္ဆသမုပ္ပါဒ်ပတိလောမပါဠိမှာဘာပြထားတယ်လဲဆိုရင်ဆိုခဲ့ပြီးတဲ့တရားအလုံးသည်ချုပ်ချုပ်ချုပ်ချုပ်ပြီးတော့သွားခြင်းသည်အဲ့ဒါဒုက္ခသစ္စာချုပ်တာပါပဲလို့ဘုရားရှင်ဒီလိုပဲဟောကြားထားခဲ့တယ်အဲ့ဒါကြောင့်မလို့ပရိစ္ဆသမုပ္ပါဒ်ပရိလောမပါဠိကိုကြည့်လိုက်မယ်ဆိုရင်ဒုက္ခဖြစ်တာကိုပြတာလားဒုက္ခချုပ်တာကိုပြတာလားဒုက္ခချုပ်တာသည်သစ္စာအနေနဲ့ပြောတော့ဘာသစ္စာလဲနိရောဓသစ္စာအဲ့ဒါနိရောဓသစ္စာကိုတရားပြထားခြင်းအားဖြင့်နိရောဓသစ္စာချုပ်တယ်ဆိုတာဟာဒုက္ခသစ္စာတွေချုပ်တယ်ဆိုတာဟာချုပ်ခြင်းလို့ချုပ်ရတာလားချုပ်ကြောင်းအချင်းရှိလို့ချုပ်တာလားချုပ်ကြောင်းခြင်းကဘယ်လိုလဲတော့မေကသစ္စာဒီတော့ယောမိတ္တသကေဝလသဒုက္ခခန္ဓာသနိရောဓဟောတိဒုက္ခချုပ်တယ်ဟောတာတွေကဒုက္ခတွေချုပ်နေတာဟောဒီတရားတွေချုပ်နေခြင်းဒီဒုက္ခတွေချုပ်နေတာပါပဲလို့ဒီလိုပြောခြင်းအပြင်ဒုက္ခချုပ်ကြောင်းအကျင့်ကိုလည်းပဲတနွယ်ငင်းဒီစင်ပါသိမ့်ယူပြီးတော့မယူပါဘူးလားယူရမှာလားအဲ့ဒီလိုယူလိုက်တဲ့အခါကျတော့နိရောဓသစ္စာနဲ့မေကသစ္စာဆိုတာဖြစ်လာပါတယ်။ဟုတ်ရဲ့လား။မှန်ပါပါဘူး။အဲ့ဒီတော့ပရိစ္ဆသမုပ္ပါဒ်ပတိလောမပါဠိကိုကြည့်မယ်ဆိုရင်လည်းပဲသစ္စာဘယ်နှပါးလဲ။နှစ်ပါးပဲ။ဘာသစ္စာလဲဘာသစ္စာလဲ။နိရောဓသစ္စာနဲ့မေကသစ္စာ။ဟုတ်ရဲ့လား။ပရိစ္ဆသမုပ္ပါဒ်အနုလောမပါဠိကိုကြည့်တော့ကဒုက္ခသစ္စာနဲ့သမုဒယသစ္စာ။ပရိစ္ဆသမုပ္ပါဒ်ပရိလောမပါဠိကိုကြည့်လိုက်မယ်ဆိုရင်និရောဓသစ္စာနဲ့မေကသစ္စာဒီလိုရှိတာကိုเนาะအဲ့တော့និလောမပါဠိကြည့်လည်းပဲသစ္စာ2ပါးပဲပရိလောမပါဠိကိုကြည့်လည်းပဲသစ္စာ2ပါးပဲအនិလောမပါဠိကသန္တရာ4ပုံကိုပြတဲ့ပါဠိပရိလောမပါဠိကသန္တရာ6ပုံကိုပြတဲ့ပါဠိအဲ့ဒီနှမျိုးထဲမှာသန္တရာ4ပုံကိုပြတဲ့နေရာမှာသစ္စာဘယ်နှပါးနဲ့လဲပါလိမ့်ဘာသစ္စာနဲ့ဘာသစ္စာတော့သမုဒယသစ္စာနဲ့အဲ့ဒီသစ္စာတရားနှစ်ပါးနဲ့သန္တရာလဲပါတယ်အဲပရိစ္ဆသမုပ္ပါဒ်ပရိလောမပြတ်တဲ့နေရာမှာကြည့်မယ်ဆိုရင်လည်းပဲသစ္စာဘယ်နှပါးနဲ့ပြတ်တော့နှစ်ပါးနဲ့ပြတ်တာပဲဘာသစ္စာနဲ့ဘာသစ္စာတော့និရောဓသစ္စာနဲ့မေကသစ္စာနော်និရောဓသစ္စာနဲ့မေကသစ္စာအရိသစ္စာတရားနှစ်ပါးနဲ့ပရိစ္ဆသမုပ္ပါဒ်သန္တရာအလဲရပ်ပါတယ်ပရိစ္ဆသမုပ္ပါဒ်သန္တရာကြီးပြတ်ပါတယ်ခန္ဓာသန္တရာကြီးပြတ်ပါတယ်ခန္ဓာသန္တရာကြီးချုပ်ပါတယ်ဆုံးပါတယ်ကုန်ဆုံးပါတယ်ယနေ့ဘုန်းကြီးတို့ယောဂီတွေသိထားရမှာကပရိစ္ဆသမုပ္ပါဒ်သန္တရာပြတ်တာကိုသိကျင်ပါတယ်ဆိုရင်ပဋိစ္စသမုပ္ပါဒ်သန္တရာလေဘုံလေနည်းကိုသိအောင်အရင်ကြိုးစားရမယ်။ဟုတ်ရဲ့လား။သန္တရာပြတ်တာကိုသိခြင်းရင်အရင်ဆုံးဘာကိုသိအောင်ကြိုးစားရမှာလဲ။လေရာမသိဘဲနဲ့ပြတ်တာသိပါမလား။လေရာသိမှပြတ်တာသိတယ်။ လဲတာမသိရင်ပြတ်တာမသိဘူးအဲဒါကြောင့်လဲတာကိုအရင်သိအောင်ကြိုးစားရမယ်အဲဒီလိုလဲတာကိုသိအောင်ကြိုးစားတဲ့အခါကျတော့ပရိစ္ဆသမုပ္ပါဒန္တရာလဲတဲ့နေရာမှာသစ္စာဘယ်နှပါးနဲ့လဲပါလိမ့်မူလနဲ့ဗျာသစ္စာနဲ့ခု၄ခုအလွာအင်္ဂါ၁၂ပါးတရားကိုများနေအဲဒီလင်္ကာကလေးကပရိစ္ဆသမုပ္ပါဒန္တရာပြတ်တာပြောတာလားလဲတာပြောတာလဲတာပြောတာနော်သစ္စာနှစ်ခုတဲ့သစ္စာနှစ်ခုနဲ့ပရိစ္ဆသမုပ္ပါသန္တရာလဲပါတယ်လို့ဒီလိုတွေပဲနဲ့ပြောထားတာမဟုတ်လားကဲဟောဒီစဝိုင်းကြီးကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့ယောဂီတွေပရိစ္ဆသမုပ္ပါသန္တရာပြတ်တာကိုပြောနေတာလားလဲတာကိုပြောနေတာလားအဓိကအားဖြင့်လဲတာကိုပြောနေတာပေါ့ဟုတ်ရဲ့လားအဲ့လိုလဲတာကိုပြောနေတဲ့စဝိုင်းကြီးဖြစ်တဲ့အတွက်သူလည်းပဲသစ္စာဘဏ္ဍပါနဲ့လဲပြရမှာလဲဘာသစ္စာနဲ့ဘာသစ္စာလဲသမုဒိယသစ္စာနဲ့ဒုက္ခသစ္စာဒီလိုမှတ်လိုက်နော်အရိတာဓမ္မစင်္ဂဘောဓနာသုတ္တမမြတ်စွာဘုရားသခင်ကရောမြတ်ကြီးသည်သစ္စာ၄ပါးဟောပင်ဟောကြားကြတော်လဲပဲဟောဒီပရိစ္ဆသမုပ္ပါတရားတော်ကြတော်နော်သစ္စာ၄ပါးလုံးကိုဒီပြိုင်နဲ့ယူလို့ရပါမလားလဲဘုံကိုပြတဲ့နေရာမှာဘယ်နှပါးလဲပြပုံပြတဲ့နေရာမှာဘယ်နှပါးလဲအေးအဲ့ဒီလိုသိကြခွဲอยู่ပေါ့ဩတကရကကြတော့တန်တရားလေးဖြစ်เสียရှိတာပေါ့ဩမောဂုတ်ဆရာတော်ဘုရားကြီးကပရိစ္ဆသမုပ္ပါတရားဟောတဲ့နေရာမှာသစ္စာနှစ်ပါးနဲ့ပဲဟောနေတာပဲလို့ဒီလိုထင်เสียရှိတယ်เนาะအမှန်ကတော့မဟုတ်ပါဘူးမောဂုတ်ဆရာတော်ဘုရားကြီးကနှစ်ပါးနဲ့ဟောတာလား၄ပါးနဲ့ဟောတာလား၄ပါးနဲ့ပဲဟောပါတယ်၄ပါးကိုကြော်လို့မရပါဘူးเนาะခြံထားလို့လည်းရပါမလားသို့တော်လည်းပဲလေဘုံကိုပြတဲ့နေရာမှာတော့ဘယ်နှပါးอยู่မှာလဲဘာသစ္စာနဲ့ဘာသစ္စာလဲအဲပြဘုံကိုပြတဲ့နေရာမှာဆိုရင်တော့ဘယ်နှပါးอยู่မှာလဲဘာသစ္စာနဲ့ဘာသစ္စာလဲဟောပြီအဲ့ဒီတော့ဘုန်းကြီးတို့ခဏပြဘုံကိုမပြောခင်မှာလေဘုံကိုအရင်ပြောလိုက်ပါမယ်ဒီလိုမလားအဲ့ဒီလိုလေဘုံကိုအရင်ပြောလိုက်တဲ့အခါကျတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကနော်ဓမ္မစက္ကပောဒနာသုတ်တံမှာအကြောင်းအဖြစ်နဲ့သန္ဓရာလည်ခြင်းရဲ့အကြောင်းတရားအဖြစ်နဲ့သမုဒိယသစ္စာကိုပြတဲ့နေရာမှာတခြားတရားပြတာလားတဏှာတရားပြတာလားကာမတဏှာဘဝတဏှာဝိဘဝတဏှာတဏှာ၃ပါးသည်ဘာသစ္စာလဲသမုဒိယသစ္စာဒီလိုမလားတတ္တဝါတွေသန္ဓရာမှာကျင့်နေကြတယ်အမျိုးမျိုးသောဘဝတွေနဲ့သန္တရာမှာကျင်လည်နေကြတယ်။အဲဒီတော့သန္တရာကျင်လည်နေကြတဲ့အခါမှာသန္တရာကျင်လည်တဲ့ဆရာကဒုက္ခသစ္စာသန္တရာကြီးရလာတာ။အဲဒီတော့ဒုက္ခသစ္စာကြီးရခြင်းရဲ့အကြောင်းတရားတွေဘယ်လိုလဲလို့လက်သေးတရားကရှာကြည့်လိုက်တဲ့အခါကျတော့တခြားတွေ့တာလားတဏှာတွေ့တာ။တဏှာဘယ်နှပါးလဲ။ကာမတဏှာရဲ့ဘဝတဏှာရဲ့ဝိဘဝတဏှာရဲ့တဏ္ဍ၃ပါးသည်သမုဒိယသစ္စာပါပဲလို့ဘုရားရှင်ဟောကြားတော်မူခဲ့ပါတယ်။ဟုတ်တယ်မဟုတ်လား။ဘုရားရှင်ကရောမြတ်ကြီးပရိစ္ဆသမုပ္ပါတရားတော်ကြီးကိုဆင်ញံနှလုံးသွင်းပြီးတော့ဘုရားဖြစ်လာတဲ့အချိန်မှာစိတ်တော်တော်စိတ်တော်ကနေပြီးတော့ဆင်ញံနှလုံးသွင်းလိုက်တဲ့အခါမှာလည်းပဲအနေကစာရိသန္တာရတန္တာဝိသံအနိဘိသံဂဟကာရကိုယတံတော်ဒုက္ခဇာတိပုဏ္ဏပုဏ္ဏသန္တာလည်ခြင်းအကြောင်းရင်းလက်တဲ့တရားခံအဖြစ်နဲ့တခြားတရားကိုညွှန်ပြတာလားတဏှာကိုပဲညွှန်ပြတာလားတဏှာယောက်ျားလက်သမားတဲ့ဟုတ်ရဲ့လားအကျဉ်းချင်းဘာမဘဝခန္ဓာကိုပြုပြင်စီရင်တတ်တဲ့ဒီဆောက်တတ်တဲ့တဏှာယောက်ျားလက်သမားအဲ့ဒီတဏှာသည်ဘဝများစွာသန္တာကျင်းလျောင်းလုံးပေးတတ်တဲ့လက်သမားနဲ့တူတဲ့အကြောင်းရင်းလက်တဲ့တရားခံဖြစ်ပါတယ်လို့ပဋိစ္စသမုပ္ပါပါဠိတော်နှင့်တကဝအနေကဇာတိသံသာရအစရှိတဲ့ဂါထာတော်မှာဒီတိုင်းမပြောဘူးလားပြောခဲ့လားပြောခဲ့ပါတယ်ဒီတော့ဘုန်းကြီးတို့ယောဂီတွေကနေ့မှတ်ရမှာကပဋိစ္စသမုပ္ပါတရားတော်မှာသမုဒိယသစ္စာအဖြစ်နဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့တရားသုံးမျိုးပြောပြင်ပြောကြားညာတော်လည်းပဲအဓိကသမုဒိယသစ္စာအစစ်တည်းဘယ်တရားလဲ တဏှာတရားဖြစ်တယ်လို့ဒီလိုမှတ်လိုက်ပါဟုတ်ရဲ့လားသမုဒိယသစ္စာအရင်းခံနေဘယ်လိုပါလဲတဏှာတရားပါပဲအဲ့ဒါကြောင့်မလို့သိညုံပါဠိများမှာလည်းပဲအဲ့ဒီပါဠိတော်တွေကိုခြေခံပြီးတော့တဏှာသမုဒိယဘဝေလို့ဒီလိုပြောခဲ့တာပေါ့နော်ကြည့်ဒါဖြင့်ယင်ခဏိဘုန်းကြီးတို့ယောဂီတွေဆုံးဖြတ်ချက်ချလိုက်သမုဒိယသစ္စာသမုဒိယသစ္စာဆိုတာမူလအရင်းခံသမုဒိယသစ္စာဒီဘယ်လိုလဲလဲတဏှာတရားသည်သမုဒိယသစ္စာပါပဲဒီလိုမလားဓမ္မလိုက်နော်တဏှာစရတရားတွေသူရဲ့သဘောကဘယ်လိုသဘောရှိသလဲဆိုရင်တတ်မဲ့တတ်တဲ့သဘောရှိတယ်တဲ့ဘယ်လိုသဘောရှိလဲဘာကိုတတ်မဲ့တတ်သလဲဆိုလို့ရှိရင်တတ်မဲ့တယ်ဆိုတာကဘုန်းကြီးတို့နော်တသသနဲ့စွဲနေတဲ့သဘောကိုပြောတာဘာသဘောကိုပြောတာလဲတသသနဲ့စွဲနေတဲ့သဘောဒီအဲ့ဒါတဏှာရဲ့သဘောတဲ့ဟုတ်ရဲ့လားအရိဒတသသနဲ့ဆွဲနေတဲ့ဘာကိုဆွဲနေသလဲအာယုံတွေကိုဆွဲနေတာဘာကိုဆွဲလဲမိမိမြင်လဲရတဲ့အဆင်းအာယုံကြားလဲရတဲ့အသံအာယုံနားလဲရတဲ့အနံ့အာယုံစားလဲရတဲ့ရသအာယုံတွေးကြည့်လဲရတဲ့တွေးကြည့်အာယုံတွေးလဲရတဲ့အတွေးအာယုံအဲ့ဒီအာယုံမျိုးမျိုးအပေါ်မှာတသသနဲ့ဆွဲနေတာဒီဘာလဲလဲအဲ့ဒီတဏပဲအဲ့ဒီတဏဒီနေရာမှာဘာသစ္စာလို့ပြောထားလဲဒီတော့ဟောရီတဏှာတိသမုဒိယသစ္စာဖြစ်တဲ့အတွက်သံသရာကျင်လည်တဲ့နေရာမှာဒီတဏှာတိအဓိကလက်တဲ့တရားခံပါပဲလို့မြတ်စွာဘုရားကလည်းမဟောခဲ့ဘူးလားဟောခဲ့လားဟောပြီအဲ့ဒီလိုဟောခဲ့တာဖြစ်တဲ့အတွက်ဘုန်းကြီးတို့ယောဂီတွေခဏိအေးသံသရာလည်းမရချင်ပါတဲ့ဆိုရင်ဟောရီသမုဒိယသစ္စာမတတ်ရဘူးလားတတ်ရမှာလားအဲ့ဒီလိုတတ်တဲ့အခါကျတော့လည်းပဲတခြားတတ်ရမှာလားဒီတဏှာတတ်ရမှာလားတဏှာကိုတတ်ရမယ်ဒီလိုမှတ်လိုက်နော်ကောင်းပြီဟုတ်ပြီတဏှာတရားတွေသမုဒိယသစ္စာပါပဲလို့အဲဒီလိုမှတ်သားပြီးတဲ့အခါကျတော့ပရိစ္ဆသမုပ္ပတ်တရားကလေးကိုနည်းနည်းလေးမြဆောင်းထုတ်ကြည့်လိုက်ကြစမ်းပါပရိစ္ဆသမုပ္ပတ်တရားတော်မှာနံပါတ်၁အခွဲ့မှာအဝိဇ္ဇာနဲ့သင်္ခါရမရှိဘူးလားရှိလားအဝိဇ္ဇာတရားကိုသစ္စာအနေနဲ့ပြောတော့ဘာသစ္စာလို့ပြောခဲ့လဲသမုဒိယသစ္စာသင်္ခါရကလည်းဘာသစ္စာလဲအဝိဇ္ဇာကလည်းသမုဒိယသစ္စာသင်္ခါရကလည်းသမုဒိယသစ္စာဟုတ်ရလားအဝိဇ္ဇာကဘာသဘောရှိတော့မသိတဲ့သဘောရှိတယ်ဘာကိုမသိတော့သစ္စာ၄ပါးကိုမသိတာအဓိကဘာသစ္စာမသိတာလဲဒုက္ခသစ္စာဆိုတာဘယ်လိုတွေပါလဲခန္ဓာ၅ပါးဘယ်လိုတွေလဲအဲ့ဒီခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာတော့ဖြစ်ပြီးရင်ပြတ်တယ်လို့ဒုက္ခသစ္စာဟုတ်ရလားအဲ့ဒီဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့မသိချင်းသည်တခြားသဘောလားအဝိဇ္ဇာသဘောလားဩဒီလိုဆိုတော့အဝိဇ္ဇာသည်သစ္စာအနေနဲ့ဘာသစ္စာလို့ဒီထဲမှာပြထားတော့ဒီလိုဆိုရင်သမုဒိယသစ္စာသမုဒိယသစ္စာတန်ត្រာလေခြင်းအကြောင်းဖြစ်တဲ့သမုဒိယသစ္စာဆိုတာဟာမသိမှုတရားဟာလည်းပဲတန်ត្រာလေခြင်းရဲ့အကြောင်းတရားတစ်ခုပါပဲလို့နောက်ဆက်တွဲမသိရဘူးလားသိရလားปรมัตติยราก็บาเลตนาติตมุริยะทิสสาบาเลตนาติตายะตัตเตตะโบตัมเมตัตเตตะโบตะตะตะဖြစ်တဲ့ตะโบซ้วยနေတဲ့ตะโบดิตะชาล่ะสันตระเลจีนเยเจ้าล่ะอะกุทุติยะပြောလိုက်တာကตะชาတရားล่ะอวิสสาတရားล่ะမသိတဲ့ตะโบดิอวิสสาบาမသိတာတော့ทิสสาမသိတာบาทิสสาอธิกะမသိတာလဲဩဒီလိုဆိုတော့ဒုက္ခသစ္စာမသိခြင်းဟာလည်းပဲသံသရာကျင်လည်ခြင်းရဲ့အကြောင်းတစ်မျိုးပါပဲဒါလေးသိလိုက်နော်ပြန်ပြောမယ်နံပါတ်၁ကတသအာယုံတရားအပေါ်မှာမိမိတို့ကြုံတွေ့နေရတဲ့အာယုံတရားအပေါ်မှာတသသဆွဲနေခြင်းသည်သံသရာကျင်လည်ခြင်းရဲ့အကြောင်းတရားဟုတ်ရလားပြဒုတိယသိလိုက်ရတာကဘာလဲဒုက္ခသစ္စာကိုမသိခြင်းသည်သံသရာကျင်လည်ခြင်းရဲ့အကြောင်းတရားဟောသံသရာကျင်လည်ခြင်းရဲ့အကြောင်းတရားတွေနည်းနည်းများလာပြီနော်ကျန်တော့တကကြတော့နောက်တစ်မျိုးကတခြားတရားလားဥပါရံတရားလားဥပါရံသရာကတခြားသဘောလားဒိဋ္ဌိနဲ့တဏှာပဲလားဒိဋ္ဌိနဲ့တဏှာကျန်တာသရာကတော့ကုဏသဘောပါပဲဒိဋ္ဌိသရာကတော့အမှားမြင်တဲ့သဘောပေါ့လေဟုတ်ရလားဘာကိုဘလို့အမှားမြင်တာလဲလို့မေးလို့ရှိရင်တကယ့်သဘာဝအစစ်မှန်ကိုမမြင်ဘဲနဲ့တကယ့်သဘာဝအစစ်မှန်အပေါ်မှာအဲတကယ်သဘာဝစိတ်မှမဟုတ်တဲ့အခြားတရားတွေနဲ့စားထိုးပြီးတော့မြင်တဲ့အမြင်သည်ဒိဋ္ဌိအမြင်ပါပဲ။ဟုတ်ရလား? အဲ့ဒီတော့တကယ်သဘာဝအစမှန်ဒီဘယ်လိုလဲလို့မေးရင်ယုတ်တရားနတ်တရားခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရားပြောကြည့်စမ်းယုတ်တရားနတ်တရားခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာတရားဒါတကယ်သဘာဝအစမှန်တော့ယုတ်တရားကလည်းတကယ်မရှိဘူးလားရှိလားနတ်တရားကလည
်း
ခန္ဓာတရားကလည
်း
ဖြစ်တာကောမဟုတ်ဘူးလားဟုတ်လားပြက်တာကောမဟုတ်ဘူးလားဟုတ်လားဟုတ်တာပဲဒီလိုမလားအဲ့တော့ဘုန်းကြီးတို့ယောဂီတွေကဟာတာခန္ဓာမို့ဘူးဒါယုတ်မို့ဘူးဒါမငါနာမို့ဘူးဒါကငါပဲသူပဲပုဂ္ဂိုလ်တ attva ပဲလို့အဲ့ဒီလိုယူလိုက်တဲ့အခါကျတော့တကယ်အမှန်ကိုသိတာလားမမှန်တာတွေသိနေတာလားမမှန်တာသိတာဖြစ်တဲ့အတွက်အဲ့ဒါသိတရားလားဒိဋ္ဌိတရားလားဒိဋ္ဌိတရားပါ။ကျန်တော့တခါကျတော့ယုတ်တရားနာတရားခန္ဓာတရားသည်ဖြစ်လေဖြစ်တတ်တယ်ပြက်လေပြက်တတ်တယ်ပြောကြည့်သမအောင်ဖြစ်လဲဖြစ်တတ်တယ်ပြက်လဲပြက်တတ်တယ်ပြက်ပြီးသွားပြီဆိုဒီတိုင်းရနေတာလားနောက်တစ်ခုစားထုတ်ဝင်လာတာလားအဲ့ဒါကိုတရားလို့ခေါ်တာလားဖြစ်တယ်လို့ခေါ်တာလားသူကလည်းဖြစ်ပြီးရင်ဘာဖြစ်သွားတော့ပြက်ပြီးသွားရင်နောက်တစ်ခုမလာဘူးလားအဲ့ဒါကတရားလားဖြစ်တဲ့သဘောလေးလားသူကလည်းဖြစ်ပြီးရင်ဒီတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒါတရားတရားလားခန္ဓာရဲ့လမ်းစဉ်လားအေးယုတ်တရားနန္တရားခန္ဓာတရားစီဒီလမ်းစဉ်ရှိနေပါရဲ့နဲ့မိမိတို့ကနေပြီးတော့မပြတ်ဖို့လို့ထင်နေရင်လည်းပဲအမှန်မြင်လားအမှားမြင်လားအမှန
်ပ
ါဘုရား။ယောနာခန္ဓာသည်မပြတ်မဲ့တရားလားပြတ်မဲ့တရားလား။မပ
ြတ်ပါဘ
ူးဗျာ။အဲ့ဒီပြတ်မဲ့တရားကိုမပြတ်ဖို့လို့ထင်နေရင်အမှန်မြင်လားအမှားမြင်လား။အမ
ှန်ပါ
ဘုရား။ဒါလည်းအမှားမြင်တစ်ခုပဲ။ဟုတ်ရဲ့လား။ကျန်တော့ကပြတ်သွားပြီးတဲ့အခါမှာယောနာတရားသည်ဒီတိုင်းရပ်သွားတာလားအစားထိုးပြီးတော့ဝင်လာတာလား
။
ရက်သွားတဲ့နေရာမှာပြက်သွားတဲ့နေရာမှာချုပ်သွားတဲ့နေရာမှာပြက်သွားတဲ့နေရာမှာနောက်ထပ်ယုတ်တရားနောက်ထပ်နတ်တရားတွေအစားထိုးပြီးတော့မွေမူလာဝင်လာတာအဲ့ဒါကိုတရားခေါ်တာလားဖြစ်တာလို့ခေါ်တာလားဒါပေမဲ့ဘုန်းကြီးတို့ယောဂီတွေကရက်သွားတဲ့နေရာမှာဘာမှအစားမထိုးဘူးရက်ပြီးသွားရင်ဒီတိုင်းပြီးသွားတာပဲလို့အဲ့ဒီလိုယူလိုက်မယ်ဆိုရင်အမှန်မြင်တာလားအမှားမြင်တာလားဒါလည်းအမှားမြင်တစ်ခုပဲဟုတ်ရဲ့လားအလုံးချုပ်ပြီးတော့ကြည့်လိုက်တော့အမှားမြင်မှုတွေအချင်းကျွားဖြင့်၃မျိုးဘယ်နှမျိုးလဲ
၃
ယုတ်တရားနတ်တရားခန္ဓာ၅ပါးရှိပါရဲ့နဲ့ယုတ်တရားနတ်တရားခန္ဓာ၅ပါးလို့မမြင်ပဲနဲ့ပုဂ္ဂိုလ်တ attva ၅လို့စားတော့မြင်တာဒီလည်းပဲနံပါတ်၁အမှားမြင်ဟုတ်ရဲ့လားအဲ့ဒီအမှားမြင်ကိုနာမည်လေးပြလိုက်စမ်းပါဆိုရင်ဗာဒိဋ္ဌိတော့သက္ကာယဒိဋ္ဌိယုတ်တရားနတ်တရားခန္ဓာ၅ပါးအပေါ်မှာပုဂ္ဂိုလ်တ attva ၅နဲ့အစားတော့မြင်တဲ့အမြင်ဒီဗာဒိဋ္ဌိတော့သက္ကာယဒိဋ္ဌိအဲ့ဒီယောတရားနာတရားခန္ဓာတရားတွေဖြစ်ပြီးရင်ဘာဖြစ်တတ်တော့ဒါမိမဲ့ကိုယ်စိတ်ဓမ္မဟာမပြတ်ဘူးခိုင်ခန့်နေတာပဲတည်တတ်နေတာပဲအေးစောစောတည်းကဖြစ်နေတာအခုတည်းကအခုလည်းပဲရှိနေတာပဲအခုကိုရှိနေသေးတာပဲဒါပြတ်တဲ့တရားမှမဟုတ်ပဲလို့အဲ့ဒီလိုမပြတ်ဘူးမပြတ်ဘူးမပြတ်ဘူးခိုင်ခန့်တယ်တည်တတ်တယ်တည်မြဲတယ်လို့ဒီသဘောလေးများစိတ်ထဲမှာသဘောပေါက်လိုက်မယ်ဆိုရင်အဲ့ဒါဒီလည်းပဲအမှန်မြင်လားအမှားမြင်လားအဲ့ဒီအမှားမြင်ကိုနာမည်တပ်ပေးစမ်းပါဆိုရင်ဘာနာမည်တပ်မလဲသတ္တရဒိဋ္ဌိဒီလိုမဟုတ်လားကဲနောက်တစ်ခါကျတော့အဲ့ဒီလိုပြက်ပင်ပြက်သွားကြတော့လည်းပဲပြက်သွားတယ်ပြက်သွားတယ်ရက်သွားတယ်ချုပ်သွားတယ်အဲ့ဒီနေရာမှာနောက်ထပ်အစားထိုးပြီးတော့ယုတ်တရားနတ်တရားတွေမွေမူလာဝင်လာလားအဲ့ဒီဝင်လာတာဒီတရားသဘောလားအစားထိုးဖြစ်တဲ့သဘောလားအဲ့ဒီအစားထိုးဖြစ်တဲ့သဘောကိုမိမိကနေပြီးတော့မမြင်တဲ့အခါကျတော့အော်ပြတ်သွားတဲ့နေရာမှာတော့ဘာမှမရှိပါဘူးလေတခါတည်းချုပ်သွားတာပဲတခါတည်းဆုံးသွားတာပဲတခါတည်းကုံသွားတာပဲဘာမှမရှိတော့ပါဘူးလို့ပြတ်တယ်တောက်တယ်ဆဲတယ်ဆိုတဲ့သဘောမျိုးနဲ့မြင်လိုက်မယ်ဆိုရင်အဲ့ဒါလည်းအမှန်မြင်လားအမှားမြင်လား အဲ့ဒီအမှားမြင်ကိုဒိဋ္ဌိနာမည်တပ်ပေးစမ်းပါဆိုရင်ဗာဒိဋ္ဌိတော့ဒိဋ္ဌိဘယ်နှမျိုးတော့အကျင့်အားဖြင့်68ဆိုပေမဲ့အကျင့်အားဖြင့်ဘယ်နှမျိုးတော့အဲ့ဒီအကျင့်သုံးမျိုးကိုပြန်ပြီးတော့ချုံးကြည့်စမ်းပါဆိုရင်တော့ဒါသက္ကာယဒိဋ္ဌိတစ်မျိုးတည်းပဲ။ဟုတ်ရဲ့လား။ကောင်းပြီအဲ့ဒီတည်းမှားမြင်ဆိုတဲ့ဒိဋ္ဌိတရားကလည်းပဲ။ဟောပရိစ္ဆသမုပ္ပါဒ်ဇဝိုင်းကိုကြည့်လိုက်တဲ့အခါကျတော့ခေါင်းကြီးတို့ယောဂီတွေဘာသစ္စာလို့ပြောထားလဲ
။
သမုဒိယသစ္စာဒိဋ္ဌိစရာကတရားတရားလားဥပါရံတရားလ
ား
။နံပါတ်3အကွက်မှာမပါဘူးလားပါလား
။
အဲ့ဒါကိုဘာသစ္စာလို့ပြောထားလဲ။အော်ဒီလိုဆိုတော့ဓမ္မစကပေါ်တနာသုတ်တံမှာတဏှာကိုတန်မိုးရိယသစ္စာလို့ပြောခဲ့ပေမဲ့လို့လည်းပဲမြတ်စွာဘုရားသခင်ကရောမြတ်ကြီးကပရိစ္ဆသမုပ္ပါဒ်ပါဠိတော်ကြားတော့ဖြည့်ဆက်ပြီးတော့ပြောလိုက်တာကဗာတရားတွေပါလာတော့ အဝိဇ္ဇာနဲ့ဒိဋ္ဌိမပါဘူးလားပါလားလားမြန်မာလိုပြောလိုက်တော့ဩဒုက္ခသစ္စာကိုမသိခြင်းဟာလည်းပဲတခြားလားသမုဒိယသစ္စာလားအမှားမြင်ခြင်းဟာလည်းတခြားလားသမုဒိယသစ္စာလားသမုဒိယသစ္စာဆိုရင်သန္တရာရအောင်လုပ်ပေးမလားသန္တရာလဲအောင်လုပ်ပေးမလားခေါင်းကြီးတို့ယောဂီတွေယနေ့သန္တရာလဲနေတာဗာသစ္စာကြောင့်လဲနေတာလဲဒီလိုဆိုရင်သာယာတဲ့သဘောလေးရှိနေရင်လဲသန္တရာလဲအောင်မှာပဲလို့မှတ်လိုက်ဟုတ်ရဲ့လားအာယုံ၅ပါးကာမဂုဏ်တရားနဲ့တွေ့တဲ့အခါမှာမိမိရတဲ့ဘဝကလေးအပေါ်မှာตาရတဲ့တတ်မဲ့တဲ့နှိမ့်သက်တဲ့ကျဉ်တတ်နေတဲ့ဆိုရင်အဲ့ဒီကျဉ်တတ်မှုကလေးသိပင်လည်းရင်တခြားလားသံသရာကျဉ်လေခြင်းရဲ့အကြောင်းတရားလားအခြေတကူထွက်လာပြီနော်ဩငါတို့ဒီလိုကျဉ်တတ်နေရင်သံသရာကျဉ်လေဥမ္မာပဲဟောဒီကျဉ်တတ်မှုလေးပြောက်မှငြိမ့်မှကင်းမှငါတို့သံသရာလည်းရမှာပဲဒီလိုမတွေးရဘူးလားတွေးရမှာလားကဲကောင်းပြီရထားတဲ့ဘဝကလေးကျင့်တတ်နေသမျှကလပလွန်ဒီပုဂ္ဂိုလ်သန္တရာလည်းရပါမလားမရဘူးအာယုံ၅ပါးကာမဂုဏ်တရားနဲ့တွဲလို့အဲဒီအာယုံ၅ပါးကာမဂုဏ်တရားအပေါ်မှာကျင့်တတ်နေတဲ့တာယာနေတဲ့တတ်မှတ်နေတဲ့တသသဖြစ်နေတဲ့ဆိုရင်အဲဒီတသသဖြစ်နေသမျှကလပလွန်ဒီပုဂ္ဂိုလ်သန္တရာလည်းရပါမလားဘာသစ္စာမို့လို့တော့အဲသမုဒိယသစ္စာမို့လို့ဒီလိုမလားကျန်တော့တခါကျတော့ဒုက္ခသစ္စာကိုမသိဘူးဒုက္ခသစ္စာကိုမသိဘူးဒုက္ခသစ္စာအစင်းမှန်ဖြစ်တဲ့ယုတ်တရားနတ်တရားခန္ဓာ၅ပါးဖြစ်သောပြည့်သောအဲ့ဒါဒီတခြားလားဒုက္ခသစ္စာလားမှန်ပါဘူး။ဩဘေးဆင်းရဲသည်ဒုက္ခသစ္စာစေဟောရလား။မှန်ပါဘူး။နာဘေးဆင်းရဲကဒုက္ခသစ္စာစေဟောရလား။မှန်ပါဘူး။သေဘေးဆင်းရဲကဒုက္ခသစ္စာစေဟောရလား။မှန်ပါဘူး။ဘယ်တရားကမှဒုက္ခသစ္စာစေတော့ယုတ်တရားနတ်တရားခန္ဓာ၅ပါးဖြစ်သောပြည့်သောအဲ့ဒီတရားကမှဘာတယ်လဲအော်အဲ့ဒီဒုက္ခသစ္စာကိုမသိခြင်းဟာလည်းပဲဘာသစ္စာတော့ဒုက္ခသစ္စာကိုမသိခြင်းကိုနမတတ်ရင်ဘာသစ္စာလို့နမတတ်မှာလဲဒီလိုဆိုတော့သမုဒိယသစ္စာသာဖြစ်နေမယ်ဆိုရင်သန္တရာရက်သွားမှာလားသန္တရာလဲသွားမှာလားဒီလိုဆိုဘုန်းကြီးတို့ယောဂီတွေကနောက်တစ်မျိုးကောက်ချက်ချလိုက်ပေါ့ငါတို့ဒုက္ခသစ္စာမသိသမျှကာလပတ်လုံးသန္တရာကျင့်လည်နေရအောင်ပါပဲဟုတ်ရဲ့လားပြန်ပြောကြည့်စမ်းဒုက္ခသစ္စာမသိသမျှကာလပတ်လုံးတို့သန္တရာကျင့်လည်နေရအောင်ပါပါလားဟုတ်ရဲ့လားဒုက္ခသစ္စာမသိသမျှကာလပတ်လုံးယုံနာမသိသမျှကာလပတ်လုံးခန္ဓာ၅ပါးမသိသမျှကာလပတ်လုံးဖြစ်သောပြည့်သောမသိသမျှကာလပတ်လုံးဟာသန္တရာကျင့်လည်နေရအောင်ပါပဲဒီတွေးလေးတွေးလိုက်နော်အဲ့ဒီတွေးလေးကိုတွေးလိုက်မိတဲ့အခါကျတော့မဟာတို့သန္တရာကျင့်လည်ခြင်းမှရက်ချင်ပါတယ်ဆိုရင်မဖြစ်ဘူးငါတို့ဒုက္ခသစ္စာသိအောင်လုပ်မယ်ယုံနာတရားသိအောင်လုပ်ကုန်လို့ရမယ်ခန္ဓာ၅ပါးသိအောင်လုပ်ကုန်လို့ရမယ်ဖြစ်သောသိအောင်လုပ်ကုန်လို့ရမယ်ပြည့်သောသိအောင်လုပ်ကုန်လို့ရမယ်အဲ့ဒီလိုမှမသိသေးတို့တပည့်တော်မှသန္တရာလည်းရမှာမဟုတ်ဘူးအဲ့ဒီလိုသိမှတို့သန္တရာလည်းရမှာပါလားလို့အဲ့ဒီလိုဆုံးဖြတ်ချက်ကလေးတွေမချရဘူးလားချရမှာလားချရမယ်ဟုတ်ရဲ့လားကျန်တော့တခါကျတော့အမှားမြင်မှုဒိဋ္ဌိလေးတွေရှိနေရင်လည်းပဲအဲ့ဒီအမှားမြင်မှုဒိဋ္ဌိဟာလေသစ္စာမြင်နေပြောတော့ဗာသစ္စာတော့သူလည်းသမုဒိယသစ္စာပဲဟုတ်ရဲ့လားအဲသမုဒိယသစ္စာလေးရှင်းနေမယ်ဆိုရင်လည်းပဲသူဒီသန္တရာပြအောင်လုပ်ပေးတာလားသန္တရာလည်းအောင်လုပ်ပေးတာလားဒီလိုဆိုအမှားမြင်နေသမျှကာလပတ်လုံးအမှားမြင်မှုကိုလက်ခံထားသမျှကာလပတ်လုံးအဲ့ဒီပုဂ္ဂိုလ်ဒီသန္တရာလည်းရပ်ပါမလားမရဘူးမရဘူးသန္တရာလည်းနေအောင်ပါပဲဟုတ်ရဲ့လားပုဂ္ဂိုလ်တတဝါလုံးမြင်နေသမျှကလပ်ပါလုံးသန္တရာအလဲရပ်ပါမလားသန္တရာကျင်လည်နေအောင်ပါပဲဟုတ်ရဲ့လားငါလို့ယူဆွဲနေသမျှကလပ်ပါလုံးသန္တရာမကျင်လည်ရဘူးလားကျင်လည်ရမှာလားငါဆွဲမပြောင်းသမျှသန္တရာကျင်လည်ရအောင်မယ်ပုဂ္ဂိုလ်ဆွဲမပြောင်းသမျှသန္တရာကျင်လည်ရအောင်မယ်ငါနဲ့ဆိုင်နေဆိုတဲ့ဆွဲမပြောင်းသမျှသန္တရာကျင်လည်ရအောင်မယ်ငါပိုင်နေဆိုတဲ့ဆွဲမပြောင်းသမျှသန္တရာကျင်လည်ရအောင်မယ်ဟာတွေးကြည့်လိုက်မယ်ဆိုရင်မေတ္တာကြောက်เสียကောင်းတာပဲဟုတ်ရဲ့လားမိမိရဲ့စိတ်ထဲမှာကတော့သန္တရာအလဲမရချင်ဘူးလားရချင်လားသန္တရာကြီးအလဲရပ်ပြီးတော့နိဗ္ဗာန်ချမ်းသာမရောက်ချင်ဘူးလားရောက်ချင်လားဒါပေမဲ့အခုတရားသဘောကပြောနေတယ်လေငါဆွဲရှိနေတဲ့မြတ်သန္တရာလဲရပ်ပါမလားပုဂ္ဂိုလ်ဆွဲရှိနေတဲ့မြတ်သန္တရာလဲရပ်ပါမလားငါဆိုင်တယ်လို့ထင်နေတဲ့မြတ်သန္တရာလဲရပ်ပါမလားငါပိုင်တယ်လို့ထင်နေတဲ့မြတ်သန္တရာလဲရပ်ပါမလားဟာဒီလိုဆိုလို့ရှိရင်အဲ့ဒီငါဆွဲတဲ့ဆွဲကြည့်ရတဲ့အကြောင်းဆရာကောင်းပါလား သောတာလည်းရချင်ပါတယ်ဆိုရင်ငါဆွဲကြည့်ဖြောင်းမှဖြစ်မှာပါလားဆိုတဲ့အသေးကလေးတွေလည်းပဲဒီနေရာမှာမသိရဘူးလားသိရမှာလားဟုတ်ပြီအဲ့ဒီတော့ပဋိစ္စသမုပ္ပါဒ်တရားတော်မှာသန္တာလည်ခြင်းအကြောင်းတရားကိုအဝိဇ္ဇာကနဲ့သန္တာကျင်လည်တယ်သန္တာကျင်လည်ခြင်းရဲ့တရားဘယ်နှမျိုးဖြစ်သွားလဲ3မျိုးဖြစ်သွားတယ်ဘယ်နှမျိုးဖြစ်သွားပါလဲ3မျိုးဖြစ်သွားပြီနော်ကျန်တော့တခါကျတော့မြတ်စွာဘုရားသခင်ကိုရမယာကြီးကပြောတယ်အဝိဇ္ဇာပစ္စယပါတဲ့တော့သင်္ခါရသင်္ခါရဆိုတာတခြားတရားလားစေရနာဆိုတဲ့တရားလေးလားကျန်တော့တခါနံပါတ်3ခုကိုကြည့်လိုက်တဲ့အခါကျတော့တဏပစ္စယဥပါဒနာဥပါဒနာပစ္စယပါတယ်လေကမ္မဘောကမ္မဘောဆိုတာကလည်းပဲတခြားတရားလားစေရနာတရားလေးလားဒီတော့သင်္ခါရဆိုတာလည်းပါတယ်တော့စေရနာကမ္မဘောဆိုတာလည်းပါတယ်တော့စေရနာလေးနော်စေရနာသရတရားတရားလားကံတရားလားစေရနာသည်ကံကံသည်စေရနာပဲဟုတ်ရဲ့လားအဲ့ဒီတော့ကမ္မဘဝကိုတရားကိုကောင်းရင်စေရနာကိုကောင်းနော်ကမ္မဘဝသရကံမနှမျိုးလဲလို့မရင်3မျိုးရှိတယ်ကာယကံရယ်ဝစီကံရယ်မနောကံရယ်အဲ့ဒီ3မျိုးလုံးမှာဘလူကအချုပ်တုံးပြီးတော့စေရနာကအချုပ်ဘလူကအချုပ်ပါလေခေါ်ဘက်ကိုကြည့်လိုက်ရင်လည်းသင်္ခါရဆိုတဲ့နေရာမှာသင်္ခါရဘယ်နှမျိုးလဲ3မျိုးပုံညာပြီသင်္ခါရရယ်အပုံညာပြီသင်္ခါရရယ်အာနိစ္စပြီသင်္ခါရရယ်အဲ့ဒီသင်္ခါရ၃မျိုးမှလည်းပဲဘလူကအချုပ်တော့စေရနာကအချုပ်ပဲဟုတ်ရဲ့လားအဲ့ဒီတော့သင်္ခါရပဲပျော်ပျော်ကမ္မဘဝပဲပျော်ပျော်ဖုံးရဲယောဂီတွေမှတ်ရမှာကစေရနာလေးပဲဘာတယ်လဲအဲ့ဒီစေရနာလေးကိုသင်္ခါရလို့လည်းပြောတယ်ကမ္မဘဝလို့လည်းမပြောဘူးလားပြောလားဟုတ်ပြီအဲ့ဒီစေရနာလေးဒီတရားတရားလေးလားနန္တရားလေးလားနံတရားထဲမှာစိတ်လားစေတသိက်လားစေတသိက်ထဲမှာပါတယ်နော်အဲ့ဒီစေတသိက်ထဲမှာပါဝင်ဖြစ်တဲ့စေရနာကလေးပေါ့ဟုတ်ရဲ့လားအဲ့ဒီစေရနာသည်တဲ့နော်ဘယ်စိတ်တွေမှာရှင်တယ်လဲလို့မေးလို့ရှိရင်ကောင်းသောကုသိုလ်စိတ်မှာလဲရှင်ပါတယ်တဲ့ဟုတ်ရဲ့လားဘယ်မှာရှင်တော့နောက်တကမကောင်းသောအကုသိုလ်စိတ်မှာလဲမရှင်ဘူးလားရှင်လားဘုန်းကြီးတို့ယောဂီတွေကစေရနာဆိုရင်ကောင်းတယ်လို့ပဲတရားတွေမတော်ဘူးလားတွေ့တာလားအော်ဒီဘုက္ခတဲစေရနာကောင်းတာပဲဒီလိုပြောတာကိုနော်ဒါပေမဲ့ဟောဒီအဘိဓမ္မာနည်းနဲ့ပြောခြင်းလိုက်တဲ့အခါကျတော့စေရနာဆိုတာမြေနာကောင်းတဲ့တရားပါပဲလို့ပြောလို့ရရဲ့လားကောင်းတဲ့စိတ်နဲ့ရှင်ရင်ကောင်းသောစေရနာမကောင်းသောစိတ်နဲ့ရှင်ရင်အဲမကောင်းတဲ့စေရနာပဲဒီလိုမလားအဲ့တော့ကောင်းမကောင်းသိဘာနဲ့သတ်မှတ်မလဲလို့မေးလို့ရှိရင်ဘုန်းကြီးတို့ဓမ္မတွေအေးအရာစကားနဲ့ပြောရင်တော့သူ့ရဲ့လောရကြည့်ပြောမယ်လို့ပြောခြင်းပြောမှာပေါ့နော်အာလုံးတဲ့လောရကလေးကြည့်ပြီးတော့ဒါကကောင်းတယ်လို့ဒါကမကောင်းတယ်လို့ဒီလိုမခွဲဘူးလားခွဲမလားပြောတဲ့စကားကြည့်ပြီးတော့ဟာဒါကကောင်းတဲ့စကားပဲဒါကမကောင်းတဲ့စကားပဲဒီလိုမခွဲဘူးလားခွဲမလားဒါပေမဲ့အဘိဓမ္မာနည်းနဲ့ကြည့်လိုက်တဲ့အခါကျတော့ကာယကံဝစီကံမနောကံ၃မျိုးထဲမှာစေတနာဆိုတဲ့မနောကံကအဓိကမဟုတ်လားကာယကံဝစီကံကိုမကြည့်ပါနဲ့ဘာကိုကြည့်ရမှာလဲမနောကံမနောကံဆိုတဲ့နေရာမှာလဲတခြားတရားလားစေတနာတရားလေးလားဟောပြီအဲ့ဒီတော့စေတနာကောင်းရင်ကံကောင်းတယ်စေတနာမကောင်းရင်ကံမကောင်းဘူးဟုတ်ရဲ့လားဒီတော့ကံကောင်းတယ်ဆိုတာဘာကိုပြောတာလဲစေတနာကောင်းတာကိုပြောတာကံမကောင်းဘူးဆိုတာဘာမကောင်းတာလဲစေတနာမကောင်းဘူးကိုပြောမကောင်းတာကိုပြောတာဒီလိုမလားကောင်းပြီအဲ့ဒီတော့စေတနာကောင်းတယ်စေတနာမကောင်းဘူးဆိုတာကဘာနဲ့တိုက်တာမလဲလို့ဆိုလို့ရှိရင်သူနဲ့ရှင်နဲ့စိတ်နဲ့တွဲပြီးတော့ကြည်တွဲပြီးတော့တိုက်တာနော်အဲ့ဒီလိုတိုက်တာလိုက်တဲ့အခါကျတော့သူနဲ့ရှင်နဲ့စိတ်သည်ကိုယ်တော်စိတ်မြန်ဖြစ်မယ်ဆိုရင်ဒီစေရနာသည်ဘာစေရနာဖြစ်မှာလဲကောင်းတဲ့စေရနာပဲဟုတ်ရဲ့လားအကုသိုလ်စိတ်မြန်ဖြစ်မယ်ဆိုရင်ဘာစေရနာဖြစ်မှာတော့ဒီလိုဆိုရင်ကိုယ်တော်စိတ်နဲ့ရှင်တဲ့စေရနာသည်ကောင်းသောစေရနာအကုသိုလ်စိတ်နဲ့ရှင်တဲ့စေရနာသည်မကောင်းသောစေရနာ꿰ပြီနော်ပြန်ပြောမယ်ကိုယ်တော်စိတ်နဲ့ရှင်တဲ့စေရနာသည်ဘာလဲအကုသိုလ်စိတ်နဲ့ရှင်တဲ့စေရနာသည်မကောင်းသောစေရနာနော်ဒါကောင်းမကောင်းနဲ့သတ်မှတ်တာနော်အေးကုသိုလ်စိတ်နဲ့ရှင်တဲ့စေရနာသည်ကောင်းသောစေရနာကောင်းသောစေရနာပြုလို့ကောင်းသောစေရနာနဲ့ပြုလို့ရင်အကျိုးပေးတဲ့အခါကျတော့မကောင်းတာအကျိုးပေးမှလားကောင်းတာအကျိုးပေးမှလားကောင်းသောစေရနာနဲ့ပြုလို့ရင်ကောင်းသောကောင်းသောကုသိုလ်စိတ်နဲ့ရှင်ရင်စေရနာသည်ကောင်းသောစေရနာဖြစ်မယ်ကောင်းသောစေရနာဖြစ်ရင်ကောင်းသောအကျိုးကိုပေးမယ်ဟုတ်ရဲ့လားအဲမကောင်းတဲ့စိတ်နဲ့ရှင်လို့ရှိရင်စေရနာသည်ဘာစေရနာဖြစ်မှလဲမကောင်းတဲ့စေရနာဆိုရင်အကျိုးပေးတဲ့အခါဘာအကျိုးပေးမှလဲမကောင်းတဲ့အကျိုးပေးမယ် ဒါကကာမတက္ကဉာဏ်ရဲ့အပိုင်းဘာပိုင်းလဲကံနဲ့ကံရဲ့အကျိုးပေးကိုကြည့်တဲ့အပိုင်းဒီလိုမလားအခုဘုန်းကြီးတို့ယောဂီတွေကြတော့ဒီအပိုင်းကိုကြည့်လို့မရတော့ဘူးဘုန်းကြီးတို့ယောဂီတွေကြည့်ရမှာကတရားအပိုင်းလားသစ္စာအပိုင်းလားကမ္မတက္ကရသမ္မာဒိဋ္ဌိဆိုတာသစ္စာမြင်ဟောရလားဝိပဿနာဉာဏ်မဖြစ်သေးဘူးဟောရလားဝိပဿနာဉာဏ်ရဲ့ရှင်းပြဉာဏ်ပဲရှိသေးတယ်ဒါကြောင့်မလို့ကမ္မတက္ကရဉာဏ်ကိုအဓိကထားပြီးတော့ကြည့်လို့ရပါမလားကမ္မတက္ကရဉာဏ်ကတော့ကောင်းတာလို့ရင်မကောင်းတာလို့ရင်ကောင်းတဲ့စေတနာဆိုရင်ကောင်းတဲ့ကြုံပေးမယ်မကောင်းတဲ့စေတနာဆိုရင်ကောင်းမကောင်းမသတ်မှတ်ဘူးလားသတ်မှတ်လားဒါပေမဲ့ယခုသမ္မတာကတခြားနဲ့သမ္မတာလားသစ္စာနဲ့သမ္မတာလားသစ္စာပါဘုရားအဲသစ္စာနဲ့သမ္မတာဆိုတော့ဘုန်းကြီးတို့ယောဂီတွေသစ္စာထဲမှာကောင်းသောသစ္စာဆိုတာတခြားသစ္စာလားនិရောဓသစ္စာလားသစ္စာပါဘုရားនិရောဓသစ္စာရာချောင်းအကျင့်တွေတခြားလားမေဃသစ္စာလားသစ္စာပါဘုရားအဲ့ဒါကြောင့်မလို့និရောဓသစ္စာရာချောင်းအကျင့်မလို့မေဃသစ္စာကိုလည်းမကောင်းတဲ့သစ္စာလို့ပြောမလားကောင်းတဲ့သစ္စာလို့ပြောမလားဒီတော့ကောင်းတဲ့သစ္စာကဘယ်နှပါတော့ဘာသစ္စာတွေတော့မကောင်းတဲ့သစ္စာကဘယ်နှပါလဲဘယ်လိုတွေပါလဲသမုဒိယသစ္စာနဲ့ဒုက္ခသစ္စာဒုက္ခသစ္စာလို့ပြောကြတဲ့ကောကကောင်းတဲ့သစ္စာလားမကောင်းတဲ့သစ္စာလားအဲဒုက္ခသစ္စာကမှမကောင်းမှုဆိုရင်ဒုက္ခသစ္စာရာချောင်းအကျင့်ဖြစ်တယ်သမုဒိယတရားကလည်းပဲကောင်းတဲ့တရားလားမကောင်းတဲ့တရားလားအဲဒါကြောင့်မလို့သမုဒိယသစ္စာကိုလည်းပဲမကောင်းတဲ့သစ္စာလို့နာမည်ပေးလိုက်တယ်ဟုတ်ရဲ့လားကြက်ပြံပြောဒီလိုဆိုရင်သစ္စာအနေနဲ့ပြောတော့ကောင်းတဲ့သစ္စာကဘယ်နှပါလဲဘာသစ္စာတွေတော့မကောင်းတဲ့သစ္စာကဘယ်နှပါလဲဘာသစ္စာတွေတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာဒီလိုမလားအော်ဒီလိုဆိုတော့ဘုန်းကြီးတို့ယောဂီတွေကအခုသစ္စာဘက်ကိုပြောနေတဲ့အခါကျတော့ကောင်းမကောင်းကိုသစ္စာအနေနဲ့ပဲသတ်မှတ်လိုက်ပါနော်ခုနကံနဲ့ကံရဲ့ကြိုးပင်းနဲ့မသတ်မှတ်ပါနဲ့ကံနဲ့ကံရဲ့ကြိုးပင်းဖြစ်တဲ့ကောင်းခြင်းမကောင်းခြင်းကိုဒီနေရာမှာမေ့ထားလိုက်ပါဟုတ်ရဲ့လားဘာအနေနဲ့ကြည့်ရမှာလဲအဲသစ္စာအနေနဲ့ကြည့်လိုက်တဲ့အခါကျတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကပြောတယ်နော်အဝိဇ္ဇာပစ္စယဘယ်လိုပြောလဲသင်္ခါရတဲ့အဝိဇ္ဇာပစ္စယအဝိဇ္ဇာတိဟုသောအကြောင်းတရားကြောင့်သင်္ခါရသင်္ခါရဆိုတဲ့ကြိုးတရားတို့သည်ဩပိသတိတပ်ပဝန်းတိဖြစ်ပေါ်၍လာကြလေကုန်၏တဲ့ဟုတ်ရဲ့လားသင်္ခါရသင်္ခါရဆိုတာဘာကြောင့်ဖြစ်တာပါလဲအဝိဇ္ဇာကြောင့်ဖြစ်တာဘာကြောင့်ဖြစ်တော့ကျန်တော့တကဒီဘက်ကိုကြည့်လိုက်ပြန်တော့လည်းပဲဥပါရဏပစ္စယဘောဥပါရဏပစ္စယဥပါရဏတိဟုသောအကြောင်းတရားကြောင့်ဘောဘဝဆိုတဲ့တရားသည်ဘဝဆိုတဲ့ကမ္မဘဝတရားသည်တမ္မဝန်ဤဖြစ်ပေါ်၍လာကြလေကုန်၏ဟုတ်ရဲ့လားကမ္မဘဝကမ္မဘဝဆိုတာကလည်းပဲတခြားကြောင့်ဖြစ်တာလားဥပါရဏကြောင့်ဖြစ်တာလားဥပါရဏကလည်းဘယ်လိုကြောင့်ဖြစ်တော့အဲ့ဒီတော့အားလုံးပေါင်းလိုက်တော့တဏှာနဲ့ဥပါဒံကြောင့်ကမ္မဘဝဖြစ်တယ်ပြောကြည့်စမ်းဟုတ်တယ်မလားအဲဟိုဘက်ကိုကြည့်လိုက်ရင်ဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့ဒီဘက်ကိုကြည့်လိုက်ရင်တဏှာနဲ့ဥပါဒံကြောင့်ဘယ်လိုဖြစ်တော့ကမ္မဘဝဖြစ်တယ်ဒီလိုတော့ဟောဒီကမ္မဘဝနဲ့ဟောဒီသင်္ခါရကိုအတူတူပဲထားလိုက်မယ်ဆိုရင်ဟောဒီတရားတွေဒီတရားတွေလားကံတရားတွေလားအဲ့ဒီကံတရားတွေအပေါ်ကံတရားတွေဒီတခြားကြောင့်ဖြစ်တယ်လားဒီတရား၃မျိုးကြောင့်ဖြစ်တယ်လားဘယ်လိုတွေပါလဲအဝိဇ္ဇာရယ်တဏှာရယ်ဥပါဒံရယ်ပြန်ပြောစမ်းအဲ့ဒီတရား၃မျိုးကြောင့်ဘယ်လိုတွေဖြစ်နေတာတော့ကံတွေဖြစ်နေတာဘယ်လိုတွေဖြစ်နေတော့အဲ့တော့ကံကိုကောင်းတဲ့ကံပဲပြောပြောမကောင်းတဲ့ကံပဲပြောပြောပုံညာပိသင်္ခါရပဲပြောပြောအပုံညာပိသင်္ခါရပဲပြောပြောပြောကျင်တာပြောသတော့သည်တခြားကြောင့်ဖြစ်တာလားဟောဒီကိလေသာတွေကြောင့်ဖြစ်တာလားအဲ့ဒီကိလေသာတွေသည်သစ္စာအနေနဲ့ပြောတော့ဘာသစ္စာတော့သရောကမသမုဒိယသစ္စာဆိုရင်ဟောဒီကံဒီဘာသစ္စာဖြစ်ရမှာတော့သမုဒိယသစ္စာပဲဖြစ်ရမှာပေါ့ဘာသစ္စာပဲဖြစ်ရမှာလဲဟောဒီကိလေသာဆိုတဲ့သမုဒိယသစ္စာနဲ့ပေါင်းလိုက်တဲ့အတွက်သရောကြောင့်ဖြစ်တဲ့ကံတွေကလည်းဘာသစ္စာတွေဖြစ်နေတော့သင်္ခါရကလည်းဘာသစ္စာတော့ကမ္မဘဝကလည်းဘာသစ္စာတော့အဲ့ဒီတော့မှကောင်းကံလေးတွေကမပါဘူးလားပါလားဒါနကုသိုလ်တွေပြုမယ်ကောင်းကံလားမကောင်းကံလားသီလတွေစောင့်တည်တယ်ကောင်းကံလားမကောင်းကံလားသမထဝိပဿနာတွေကျင့်တယ်ကောင်းကံလားမကောင်းကံလားကောင်းကံမဖြစ်ပြဖြစ်냐တော့လည်းပဲတို့ရဲ့နောက်မှာဘလူကနေပြီးတော့ကျေးဇူးပြုပေးနေတာလေ
ကိလေသာတရားကကျေစွပြုပေးနေတာမလားသရောတိတရားကြောင့်ဖြစ်တာလားကိလေသာကြောင့်ဖြစ်တာလားကိလေသာကြောင့်ဖြစ်တာဆိုရင်အဲ့ဒီကံဒီကောင်းကံမင်းဖြစ်နေကြစားတစ္ဆာအနေနဲ့ပြောတော့ဗာတိစ္ဆာတော့အတ္တမုရိယတစ္ဆာဆိုရင်ကောင်းတယ်လို့ပြောမလားမကောင်းဘူးလို့ပြောမလားဗာတိစ္ဆာဖြစ်မှကောင်းပါလေနိရောဓတစ္ဆာနဲ့မဂ္ဂတစ္ဆာဖြစ်မှကောင်းပါဒီလိုမလားအခုအဝိဇ္ဇာပိစယသင်္ခါရဆိုရင်ကောင်းသလားမကောင်းဘူးလားဥပါရဏပစ္စယကမ္မဘဝဆိုရင်တော့ကောင်းသလားမကောင်းဘူးလားကုသိုလ်ပြုလည်းမကောင်းဘူးဟုတ်ရဲ့လားအဝိဇ္ဇာနဲ့ပြုတဲ့ကုသိုလ်မှန်သမျှကောင်းတဲ့ကုသိုလ်လားမကောင်းတဲ့ကုသိုလ်လားကုသိုလ်ကကောင်းတယ်ကုသိုလ်မှန်သမျှမကောင်းဘူးလို့ပြောမလားကောင်းတယ်လို့ပြောမလားကောင်းတယ်ပြောရမှာပဲကုသိုလ်ကကောင်းတဲ့တရားပဲဒါပေမဲ့ကောင်းတဲ့တရားပဲလို့သူကဘာဖြစ်လို့မကောင်းဘူးလို့ပြောရတာတော့အဝိဇ္ဇာကြောင့်ဘာဖြစ်လို့တော့အဲ့ဒီလိုပဲတဏှာဥပါဒံကြောင့်ဖြစ်တဲ့ကုသိုလ်ကလည်းပဲကုသိုလ်အနေနဲ့မူလနာမည်ကတော့မကောင်းဘူးလားကောင်းလားဒါပေမဲ့လို့တဏှာဥပါဒံကြီးစိုးနေတဲ့အတွေ့သစ္စာအနေနဲ့ပြောတော့သမုဒယသစ္စာမဖြစ်ဘူးလားဖြစ်သွားသမုဒယသစ္စာနာမည်ရသွားပြီဆိုကောင်းသလားမကောင်းဘူးလားဩဒီလိုဆိုတော့ဒီနေရာမှာဘုန်းကြီးတို့ယောဂီတွေစဉ်းစားကြည့်လိုက်ပါနော်အကုသိုလ်ကလည်းပဲဟောဒီကိလေသာတရားတွေကြီးစိုးနေတဲ့အတွက်မကောင်းတဲ့ကံပဲကောင်းတဲ့ကံလားမကောင်းတဲ့ကံလားကိုယ်တော်တရားသည်သူရဲ့မူလကကောင်းတဲ့ကံလားမကောင်းတဲ့ကံလားကောင်းတဲ့ကံပေမဲ့သစ္စာအနေနဲ့ကြည့်လိုက်မယ်ဆိုရင်ဟောသမုဒယသစ္စာဖြစ်နေတဲ့အတွက်ကောင်းသောသစ္စာလားမကောင်းသောသစ္စာလားမကောင်းသောသစ္စာဆိုရင်လောထိုင်မလောထိုင်မလောထိုင်ဘူးဩဒီလိုဆိုတော့ဘုန်းကြီးတို့ယောဂီတွေကကိုယ်တော်ပင်ပြုတ်ပင်ပြညာတော်လည်းပဲဒုပြုတဲ့ကိုယ်တော်သည်သမုဒယသစ္စာဖြစ်တဲ့ကိုယ်တော်များဟုတ်နေလလားသမုဒယသစ္စာမဟုတ်တဲ့ကုသိုလ်မှဖြစ်ပါမလားတွေးဖို့မလိုဘူးလားလို့လားအကဲရဲ့သမုဒယသစ္စာဖြစ်တဲ့ကုသိုလ်များလုံးမိမယ်ဆိုရင်အနာဂတ်မှာအကျိုးပေးတော့ဘာသစ္စာအကျိုးပေးမှလဲဒုက္ခသစ္စာအကျိုးပေးလိုက်မယ်ဟုတ်ရဲ့လားဒုက္ခသစ္စာအကျိုးပေးမဲ့သစ္စာသည်သမုဒယသစ္စာသည်ကောင်းတယ်ပြောမလားမကောင်းဘူးပြောမလားလုံးထိုက်တဲ့သစ္စာလားမလုံးထိုက်တဲ့သစ္စာလားဘာသစ္စာရမှလုံးထိုက်တဲ့ကုသိုလ်ဖြစ်မှလဲนิโรธทิสสายามาหอริกุตโตก็โลถะได้กุตโตขึ้นมาบ่ดีล้วมล่ะอะไรเนาะบ่อยเนาะยอกิริกะกุตโตปิゅดันปิゅดันทุกขทิสสายามปิゅลงยามาล่ะนิโรธทิสสายามปิゅลงยามาล่ะแกนิโรธทิสสายามปิゅลงขึ้นมาได้ဆိုရင်ကိုလောထားတဲ့กุตโตဘုံမှာပြန်ပြီးတော့သုံးသပ်ဖို့လိုပါတယ်ဟုတ်ရဲ့လားသမုဒယทิสสาမဖြစ်စင်းねသမုဒယทิสสาမဖြစ်စင်းねนิโรธทิสสายาจ้องဖြစ်တယ်မဂ္ဂသစ္စာဖြစ်ပါစေဟုတ်ရဲ့လားဘာသစ္စာမဖြစ်ရမှာလဲသမုဒယသစ္စာမဖြစ်ပါစေနဲ့ဘာသစ္စာဖြစ်အောင်လုပ်ရမှာလဲဘာဖြစ်လို့တော့သမုဒယသစ္စာလုံးရင်ဘာသစ္စာရမှာမလို့လဲအေးမဂ္ဂသစ္စာရဖြစ်မှနိရောဓသစ္စာရမှာမဟုတ်လားအဲဒါကြောင့်နိရောဓသစ္စာရကြောင်းဖြစ်တဲ့မဂ္ဂသစ္စာဖြစ်အောင်မကြိုးစားရဘူးလားကြိုးစားရမှာလားအဲ့ဒီတော့ကြိုးစားဖို့ရတဲ့ကောလုံးနေတဲ့သစ္စာတရားကလေးအပေါ်မှာကောလုံးနေတဲ့ကုသိုလ်တရားကလေးအပေါ်မှာသမုဒယသစ္စာဟုတ်သလားမဟုတ်ဘူးလားဆိုတာကိုသာမသိဘူးဆိုရင်ဘုန်းကြီးတို့ယောဂီတွေခွဲရပါမလားအဲ့ဒါကြောင့်ဒီနေ့သမုဒယသစ္စာသိအောင်သမုဒယသစ္စာကိုပြနေအောင်ဘုန်းကြီးပြောပြပေးနေခြင်းဖြစ်တယ်ဟုတ်ရဲ့လားအဲ့ဒီတော့ဘုန်းကြီးတို့နည်းနည်းလေးချက်ပြီးတော့ပြောလိုက်မယ်ဆိုရင်ဟောဝေဘင်းပါဠိတော်မှာနော်သမုဒယသစ္စာနဲ့ပတ်သက်ပြီးတော့ဗာပြောထားတော့နံပါတ်1တဏှာဆိုတဲ့တရားရှိနေခြင်းဟာလည်းပဲအဲ့ဒါသမုဒယသစ္စာပါပဲတဲ့။ဘာတရားတွေသမုဒယသစ္စာတော့တဏှာဆိုတဲ့တရားရှိနေခြင်းဟာလည်းဘာသစ္စာတော့ဒီတော့ကုသိုလ်ပဲပြုပြုအကုသိုလ်ပဲပြုပြုတဏှာမကင်းတဲ့ကုသိုလ်မှန်ရင်ဘာသစ္စာဖြစ်နေတော့တခြားကြောင့်လားတဏှာကိလေသာကြီးစွန်းနေလို့လားအဲ့တော့တဏှာတရားလေးတွေဘာသစ္စာတော့သမုဒယသစ္စာပါပဲဒီလိုမလားကျန်တော့တကတဏှာနဲ့ရှင်တဲ့ဟောဒီကိလေသာတရားကလေးတွေကလည်းသူကလည်းတခြားလားသမုဒယသစ္စာလားသမုဒယသစ္စာပါပဲဒီလိုမလားကိလေသာတရားဆိုတဲ့နေရာမှာပရိစ္ဆသမုပ္ပါဒ်နေနေကြည့်လိုက်တော့ဝိဇ္ဇာတို့ဒိဋ္ဌိတို့ပေါ့နော်ကျန်တဲ့ကိလေသာတရားတွေကမရှိဘူးလားရှိလားအဲ့ဒီကိလေသာတရားတွေလည်းသစ္စာနေနေပြောတော့ဘာသစ္စာတွေတော့ဘာဖြစ်လို့သမုဒယသစ္စာဖြစ်သွားတော့ဆိုတော့တဏှာနဲ့ပေါင်းလို့တဲ့ဒါဝိမင်းပါဠိတော်ကပြောတာနော်ဟောဒီတရားတွေကိုဘာသစ္စာလို့ပြောလဲသမုဒယသစ္စာဘာကြောင့်တော့တဏှာနဲ့ပေါင်းလို့အဝိဇ္ဇာတွေဘာသစ္စာတော့ဘလုံးနဲ့ပေါင်းလို့တော့ဒိဋ္ဌိတွေဘာသစ္စာတော့ဘလုံးနဲ့ပေါင်းလို့တော့ဒီတော့တဏှာနဲ့ပေါင်းနေတဲ့ကိလေသာမှန်သမျှတွေဘာသစ္စာတော့သမုဒယသစ္စာဒီလိုမလား တဏ္ဍာရကကြတော့တဏ္ဍာနဲ့ပေါင်းတဲ့ကိလေသာသာသမုဒယသစ္စာမဟုတ်သေးပါဘူးတဲ့တဏ္ဍာနဲ့ရှင်တဲ့စိတ်တွေကလည်းပဲသမုဒယသစ္စာပါပဲတဲ့ဟုတ်ရဲ့လားတဏ္ဍာနဲ့ရှင်တဲ့စိတ်တွေကလည်းဘာသစ္စာတော့လောဘစိတ်တဏ္ဍာနဲ့မရှင်ဘူးလားရှင်လားအဲ့ဒါဒီဘာသစ္စာတော့ဒေါသမူစိတ်ဒေါသမူစိတ်ဆိုတာကလည်းပဲတဏ္ဍာနဲ့တော့တိုက်ရမရှင်ဘူးဟုတ်ရဲ့လားဒါပေမဲ့တဏ္ဍာကင်းပြီဆိုရင်ဒေါသစိတ်ကမကင်းဘူးလားကင်းလားဒီလိုဆိုရင်ဒေါသစိတ်ဖြစ်တာလဲတခြားခြေခံတာလားတဏှာခြေခံတာလားအဲ့ဒါကြောင့်မလို့ဒေါသစိတ်ဖြစ်ရင်လည်းပဲတခြားလားသမုဒယသစ္စာလားမောဟစိတ်ဖြစ်ရင်လည်းတခြားလားသမုဒယသစ္စာလားအလုံးချုပ်ကြည့်လိုက်တော့အကုသိုလ်စိတ်12ပါးဖြစ်လာရင်အဲ့ဒါဘာသစ္စာလဲတော့ကဲပြန်ပြောနံပါတ်1တဏှာသည်ဘာသစ္စာသူနဲ့ရှင်တဲ့ကိလေသာတရားတွေသည်ဘာသစ္စာသူနဲ့ရှင်တဲ့စိတ်တွေသည်ဘာသစ္စာအာဂုတ္တလိုက်မှာဘယ်နှမျိုးရှိသွားလဲ။သုံးမျိုးရှိသွားပြီနော်။ပြန်ပြော။တဏှာသည်ဘာသစ္စာ။သူနဲ့ရှင်းတဲ့ကိလေသာသည်ဘာသစ္စာ။သူရဲ့အယိမ်အငွေ့မကင်းတဲ့အာဂုတ္တစိတ်တွေသည်ဘာသစ္စာ။အော်ဒီလိုဆိုတော့အာဂုတ္တစိတ်ကသမုဒယသစ္စာပဲလို့မသိရဘူးလားသိရလား။အော်ဒီလိုဆိုတော့အာဂုတ္တစိတ်တွေရှောင်မယ်ကုသိုလ်စိတ်တွေဖြစ်အောင်ကြိုးစားမယ်။သမုဒယသစ္စာမဖြစ်စင်းနဲ့ဒီလိုတွေးကြည့်တွေးမှာပေါ့နော်။အဲဒီလိုတွေးပြီးတော့ဒါနသီလကုသိုလ်လေးတွေမပြုဘူးလားပြုလား။အဲ့လိုပြုတ်ပင်ပြညာတော်လဲပဲတဲ့အဲ့ဒီလိုပြုတ်လို့တဲ့ဒါနသီလဆိုတဲ့ကုသိုလ်စိတ်ထဲမှာဒါနသီလဆိုတဲ့ကုသိုလ်စိတ်ဖြည့်ချင်းရဲ့အကြောင်းတရားလေးတွေမရှိဘူးလားရှိလားရှိပါဘူးအဲ့ဒီအကြောင်းတရားတွေကဘယ်လိုတွေတော့အာလောဘရဲ့အာဒေါသရဲ့အာမောဟရဲ့ကုသိုလ်ဖြည့်ချင်းရဲ့အကြောင်းတရားဘယ်နှပါးပါလဲဘယ်လိုတွေပါလဲပြောကြည့်ပါဦးအဲ့ဒီအာလောဘအာဒေါသအာမောဟဆိုတဲ့တရားသုံးမျိုးကလည်းပဲတဲ့တကယ်လို့များဟောဒီတဏှာကိလေသာရဲ့လွှမ်းမိုးမှုခံရမယ်ဆိုရင်တဏှာကိလေသာရဲ့အာယုံပြုမှုခံရမယ်ဆိုရင်သူလည်းဘာသစ္စာတော့ဩဒီလိုတော့အာလောဘစိတ်တွေကလေးဖြစ်ပြီးဖြစ်냐တော့လည်းပဲအကယ်၍သာတဏှာသဘောလေးဓာတ်သဘောလေးကပ်ပြီးတော့ပါလာမယ်ဆိုရင်သူလည်းဘာသစ္စာဖြစ်မှာလဲအာဒေါသဆိုတဲ့မေတ္တာလေးဖြစ်ပြီးဖြစ်냐တော့လည်းပဲတဏှာရဲ့အရင်းငွေလေးပါလာရင်သူလည်းဘာသစ္စာတော့အာမောဟလေးဖြစ်ပြီးဖြစ်냐တော့လည်းပဲတဏှာရဲ့ရင်းငွေလေးပါလာရင်သူလည်းဘာသစ္စာတော့သမုဒယသစ္စာပဲဒီလိုမလားအာလောဘဆိုတာကလှူခြင်းနဲ့တန်းခြင်းနဲ့ပေးကမ်းခြင်းနဲ့ဆွလို့ခြင်းနဲ့ဒါအာလောဘနော်အေးလှူခြင်းနဲ့တန်းခြင်းနဲ့ပေးကမ်းခြင်းနဲ့ဆွလို့ခြင်းနဲ့အဲ့ဒီစိတ်နဲ့လှူပင်လှူ냐တော့လည်းပဲအဲ့ဒီအပေါ်မှာအလှူကပုဂ္ဂိုလ်ပေါ်မှာလည်းပဲကမ်းခြင်းတဲ့သဘောရှိခြင်းရှိနေတတ်တယ်ဟုတ်ရဲ့လားလှူပဲပစ္စည်းပေါ်မှာလည်းကမ်းခြင်းတဲ့သဘောလေးရှိခြင်းရှိနေတတ်တယ်ရလက်တအကျိုးတရားအပေါ်မှာလည်းပဲကံကြီးတဲ့သဘောလေးရှိခြင်းရှိနေတတ်တယ်။ဟုတ်ရဲ့လား။အော်ဒီလိုလှူလိုက်ရခြင်းကြောင့်ဘလို့အကျိုးရခြင်းမာတယ်။ဒါကံကြီးတာမဟုတ်လား။ချမ်းသာခြင်းနဲ့၊ကျမ်းမာခြင်းနဲ့၊အသက်ရှိခြင်းနဲ့၊လူချမ်းသာဖြစ်ခြင်းနဲ့၊နတ်ချမ်းသာဖြစ်ခြင်းနဲ့ဟုတ်ရဲ့လား။အရသည်ဘုံမှာကံကြီးနေတာတော့အကျိုးတရားအပေါ်မှာကံကြီးနေတာ။ဘယ်ဘုံမှာကံကြီးတော့အရင်တော့ကျိုးတရားအပေါ်မှာကံကြီးနေရင်လည်းဘုန်းကြီးတို့ယောဂီတွေတဏှာရဲ့ရင်းွယ်ကင်းမှာမလား။မကင်းဘူးနော်။အဲ့တော့လှူတဲ့အခါမှာလှူပဲပစ္စည်းပေါ်မှာလည်းမကန့်ညိစေနဲ့ဟုတ်ရဲ့လားလှူပဲပစ္စည်းပေါ်မှာလည်းဘာဖြစ်တော့အလောကပုဂ္ဂိုလ်ပေါ်မှာလည်းမကန့်ညိစေနဲ့ရလက်တဲ့အကျိုးတရားအပေါ်မှာလည်းငါလှူတဲ့ငါလှူတဲ့တဲ့မိမိတဏ္ဍာမှာလည်းမကန့်ညိစေနဲ့ဒီလိုမလားအဲ့တော့တဏှာရဲ့ရင်းွယ်လေးကင်းအောင်ကြိုးစားနိုင်မယ်ဆိုရင်တော့အာလောဘသည်တဏှာရဲ့ရင်းွယ်မပါသည့်အတွေ့သမုဒယသစ္စာဖြစ်နိုင်မှာမလားသောတော်ဒီနေရာမှာတဏှာရဲ့ရင်းငွေလေးများပါလာမယ်ဆိုရင်သူလည်းဘာသစ္စာတော့အဲတက္ကရကအာဒေါသဆိုတဲ့တရားအာဒေါသဆိုတာတခြားလားမေတ္တာလားအမေတ္တာတွေပုံနေတယ်ကြံပါကြပါစေချမ်းသာကြပါစေဟုတ်ရဲ့လားဩဒိတာမေတ္တာနောဒိတာမေတ္တာမေတ္တာတွေမပေါ်ဘူးလားပို့အဲ့ဒီတော့ပေါ်တဲ့အခါတော့မေတ္တာပုတ်ခံရတဲ့ပုဂ္ဂိုလ်ပေါ်မှာကိုကနေပြီးတော့သတ်မဲ့တတ်မဲ့တဲ့သဘောသာယာတဲ့သဘောကံ့ကြီးတဲ့သဘောသူ့ကိုကောင်းစားစေခြင်းနဲ့ဆိုပေမဲ့လို့လည်းပဲတက္ကရကကြတော့တဏှာသဘောလေးနဲ့တွားပြီးတော့နော်ကောင်းစားစေခြင်းနဲ့ကန့်ညိတဲ့သဘောလေးရှိခြင်းရှိနေတတ်တယ်။ဟုတ်ရဲ့လား။အဲဒီလိုရှိနေတဲ့အခါတော့ဘုမရန်သူဘုမပို့တဲ့မေတ္တာနဲ့မိစေဘုမပို့တဲ့မေတ္တာတွေ့ရဲ့လား။မတွေ့ဘူးနော်။အဲဒီလိုမတွေ့တာကတခြားဘုမကန့်ညိနေတာလားမိစေရဲ့တဏ္ဍာဘုမကန့်ညိနေတာလား။တခြားနဲ့ကန့်ညိတာလားတဏှာနဲ့ကန့်ညိတာလား။အဲဒီတဏှာနဲ့ကန့်ညိပြီးတော့အာဒေါသစတေသိကလေးဖြစ်ပြီးဖြစ်냐တော့လည်းပဲတဏှာနဲ့ကန့်ညိနေတာဖြစ်တဲ့အတွက်ဘာသစ္စာလို့ပြောမလဲသမုဒယသစ္စာပဲဒီလိုမလားအဲတခါတခါကျတော့အာမောဟဆိုတဲ့ပညာဉာဏ်ကလေးမပေါ်ဘူးလားပေါ်လား အဲ့ဒီပညာဉာဏ်ကလေးပေါ်လာတဲ့အခါတော့မိမိယခုလိုဩဖြစ်လာတဲ့ပညာဆိုတဲ့အတ္တိတရားကလေးကြောင့်ဖြစ်လျာဘဝမှာတိဟိပုဂ္ဂိုလ်ကြီးဖြစ်ပြီးတော့ဟောရလားတိဟိပုဂ္ဂိုလ်ကြီးဖြစ်ပြီးတော့ဆိုကြတဲ့ကောကအဲ့ဒီအပေါ်မှာတဏှာနဲ့မကန့်ညီဘူးလားကန့်ညီလားဒါလည်းကန့်ညီသွားတာပဲနော်အဲ့ဒီလိုကန့်ညီတဲ့တဏှာသဘောလေးပါလာပြီဆိုရင်အဲ့ဒီအမောဟတရားကလေးအပေါ်မှာလည်းတဏှာရဲ့အရေးငွေ့ကင်းသလားမကင်းဘူးလားအဲ့လိုမကင်းမှုဆိုအရိယမောဟကလေးကလည်းဗာသစ္စာတော့ဩဒီလိုဆိုတော့လွယ်ပါမလားအာလောဘအာဒေါသအာမောဟဆိုတဲ့ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းတရားဖြစ်ဖြစ်နေကစားတဏှာရဲ့အရေးငွေ့မကင်းမှုဆိုရင်သူလည်းဗာသစ္စာတမုရိယသစ္စာဖြစ်နေတာပဲဟုတ်ရဲ့လားကြည့်နောက်တစ်ခါကျတော့နံပါတ်5နော်အာလောဘအာဒေါသအာမောဟဆိုတဲ့ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းတရားသုံးမျိုးကြောင့်ကုသိုလ်တရားတွေမပြုဘူးလားပြုလားသနာကုသိုလ်တွေပြုတယ်သီလကုသိုလ်တွေပြုတယ်ဘာဝနာကုသိုလ်တွေပြုတယ်အပ္ပဆိုင်နာဝိယဝိဇ္ဇပါတိဒါနာပါတ္တ ानु မောဒနာအစားရှိသမျိုးပေါ့လေနော်ကုသိုလ်တရားတွေမပြုဘူးလားပြုလားပ
ြုပါတ
ယ်အဲ့ဒီကုသိုလ်တရားတွေတခြားကြောင့်ပြုတာလားမူလတရား၃ပါးကြောင့်ပြုတာလားပ
ြုပါတ
ယ်အဲ့ဒီမူလတရား၃ပါးကဘယ်လိုတွေတော့အာလောဘရယ်အာဒေါသရယ်အာမောဟရယ်ဘယ်နှပါးပါလဲအာလောဘကြောင့်လဲကုသိုလ်ပြုတယ်ဟုတ်ရဲ့လားနောက်တစ်ခါပါလဲအာဒေါသကြောင့်လဲကုသိုလ်ပြုတယ်နောက်တခါအာမောဟကြောင့်လဲကုသိုလ်ပြုတယ်ကုသိုလ်ဖြစ်ခြင်းအကြောင်းတရားဘယ်နှပါးလဲအဲ့ဒီအကြောင်းတရားသုံးပါးကြောင့်ကုသိုလ်တွေပြုပြီးပြုညာတော်လဲပဲတဲ့အဲ့ဒီကုသိုလ်စေတနာကလေးအပေါ်မှာလဲတခါတခါတဏှာတရားနဲ့မကန့်ညီဘူးလားကန့်ညီရလားအဲ့ဒီလိုကန့်ညီရမယ်ဆိုရင်လဲဘလောက်ပဲကုသိုလ်တရားဖြစ်ပြီးပြုညာတော်လဲပဲတဏှာရဲ့အာယုံပြုလွှမ်းမိုးမှုခံရသည့်အတွေ့အဲ့ဒီကုသိုလ်စေတနာလေးတွေလဲပဲတခြားတရားလားသမုဒိယသစ္စာတရားလား အဲ့ဒီနီးနဲ့သင်္ခါရသည်သမုဒိယသစ္စာဖြစ်နေတာရှင်းပြီလားအာသင်္ခါရသင်္ခါရဆိုတော့ဟာအာပေါညာပြီသင်္ခါရသမုဒိယသစ္စာဖြစ်တာမဆန်ဘူးပေါညာပြီသင်္ခါရကောင်းတာတွေလုံးနေပါရဲ့နဲ့ဘာဖြစ်လို့သမုဒိယသစ္စာဖြစ်နေတာလဲလို့အတွေးကလေးတွေမဝင်မလားဝင်လားအခုဝိမင်းပါဠိတော်မှာပြထားတဲ့နီးတိုင်းပြောရမယ်ဆိုရင်မိမိတို့ပြုလုပ်တဲ့ကုသိုလ်တရားအပေါ်မှာဟောတဏှာဆိုတဲ့အရေးကလေးမကပ်ဘူးလားကန့်နေလားတဏှာစရရေကလေးမလွှမ်းဘူးလားလွှမ်းနေလားတဏှာစရရေကလေးလွှမ်းပြီဆိုရင်ပဲမောဟစရရေကောမလွှမ်းဘူးလားဒေါသစရရေကောမလွှမ်းဘူးလားအဲ့ဒီအရေးတွေလွှမ်းနေပြီဆိုမှတော့ဟာရိကုသိုလ်တိဘလို့ပဲကုသိုလ်ပြဖြစ်လင်ကစားဗာသစ္စာတော့သမုဒိယသစ္စာပါပဲဒီလိုမလားအဲ့ဒီသမုဒိယသစ္စာတွေဖြစ်နေကြမယ်ဆိုရင်ရလဒ္ဒအကျိုးတရားကဗာသစ္စာတော့ဒုက္ခသစ္စာသရအမြတ်သစ္စာလားယောသစ္စာလားကောင်းတဲ့သစ္စာလားမကောင်းတဲ့သစ္စာလားရလာတဲ့အကျိုးတရားကမှမကောင်းဘူးဆိုရင်အကြောင်းတရားကတော့ကောင်းမှာမလားအဲဒီလိုဆိုရင်သမုဒိယသစ္စာဒီကောင်းတဲ့သစ္စာလားမကောင်းတဲ့သစ္စာလားအမြတ်သစ္စာလားအယုတ်သစ္စာလားဒီနေ့ဘုန်းကြီးတို့ယောဂီတွေကမိမိတို့ပြောလို့တဲ့ကုသိုလ်တရားကလေးအပေါ်မှာနော်အမြတ်သစ္စာဖြစ်အောင်ကြိုးစားရမယ်ဘာသစ္စာဖြစ်အောင်ကြိုးစားရမှာလဲဟောဒီနေရာမှာအမြတ်သစ္စာဖြစ်မှာဟောဒီနေရာမှာလည်းအမြတ်သစ္စာဖြစ်မှာပေါ့ဟုတ်တယ်မလားအကြောင်းတရားကအမြတ်သစ္စာဖြစ်မှာအဲအကျိုးတရားကလည်းမြတ်သစ္စာဖြစ်မယ်အကြောင်းတရားကသာယောသစ္စာဖြစ်နေမယ်ဆိုအကျိုးတရားကလည်းဘာသစ္စာတော့အယောသစ္စာတရားတခြားပြောတာလားဒုက္ခသစ္စာပြောတာလားခင်ဗျဘုန်းကြီးတို့ယောဂီတွေဒုက္ခသစ္စာရာကြောင်းလို့တွေမလောက်ချင်ပါနဲ့တော့ဟောရလားဒုက္ခသစ္စာရာကြောင်းလို့တွေလောက်လာကြတာတသံသရာတော့လောက်လာကြတာပါဒီလောက်ဆိုတော်တော့ပါပြီနော်အကုသိုလ်ပြုတ်ပြီးတော့လည်းဒုက္ခသစ္စာရအောင်လောက်ခဲ့ကြတာပဲဟောရလားဒါနာကုသိုလ်ပြုတ်ပြီးတော့လည်းဘာသစ္စာရအောင်လောက်ခဲ့တော့ဒုက္ခသစ္စာရောက်လောက်ခဲ့ကြတာပဲလူချမ်းသာနတ်ချမ်းသာဗာသစ္စာတော့အဲသီလကုသိုလ်ဆောက်တည်ပြီးတော့လည်းဒုက္ခသစ္စာတွေမရခဲ့ဘူးလားရခဲ့ကြလားအခုပဲလောလောဆယ်ဘုန်းကြီးတို့ယောဂီတွေဗာသစ္စာနဲ့နေနေကြရတော့အတိတ်ဘဝကကုသိုလ်လေးပြုလို့ဒီဘဝလူချမ်းသာလာဖြစ်ပါတယ်ဆိုပေမဲ့လူချမ်းသာဗာသစ္စာတော့အဲလူချမ်းသာကမှဒုက္ခသစ္စာပါပဲဆိုရင်အတိတ်ဘဝကပြုတဲ့ကုသိုလ်ကောင်းမှုသည်ဗာသစ္စာဖြစ်မှလည်းအေးသမုဒိယသစ္စာတွေလောက်ခဲ့တာဖန်တရားတင်းနေပြီဟုတ်တယ်မဟုတ်လားဒီနေ့ဘုန်းကြီးတို့ယောဂီတွေကဘာသစ္စာဖြစ်အောင်ကြိုးစားရမှာလဲအဲအမြတ်သစ္စာဖြစ်အောင်ကြိုးစားကြရမယ်ဘာသစ္စာဖြစ်အောင်ကြိုးစားရမှာလဲအဲ့တော့အမြတ်သစ္စာဖြစ်အောင်ကြိုးစားလိုက်တဲ့အခါကျတော့အခြေခံအဖြစ်ပြောမယ်ဆိုလို့ရှိရင်နံပါတ်1တခြားတရားကိုပယ်ရမှာလားတဏှာတရားပယ်ရမှာလားတဏှာတရားကသာယာတဲ့သဘောတတ်မှတ်တဲ့သဘောတသသာဆွဲနေတဲ့သဘောဒီလိုမလားအဲ့ဒီသဘောသည်တခြားသဘောလားတဏှာရဲ့သဘောလားဒီလိုသရအခြေခံဖြစ်တဲ့တဏှာကမှမပယ်နိုင်ရင်ဒုတိယဖြစ်တဲ့တုန်နဲ့ရှင်တဲ့ကိလေသာတွေကိုပယ်နိုင်မှာမလား အဲ့ဒီကိလေသာတွေမှမပယ်နိုင်ဘူးဆိုရင်တတ္တယသူတို့နဲ့ရှင်တဲ့အကုသိုလ်စိတ်တွေပယ်နိုင်မှာမလားအဲ့ဒီလိုမပယ်နိုင်ဘူးဆိုရင်နော်လာလောဘအဒေါသအမောဟလို့ခေါ်တဲ့ကုသိုလ်အကြောင်းတရားတွေပေါ်ပင်ပေါ်냐တော့လည်းပဲတဏှာရဲ့အရင်းငွေတွေကင်းနိုင်မှာမလားဘလောက်ပဲဒါနကုသိုလ်သီလကုသိုလ်တွေပြုပြုအဲ့ဒီကုသိုလ်ပေါ်မှာလည်းပဲတဏှာရဲ့အရင်းငွေတွေကင်းနိုင်မှာမလားမကင်းနိုင်တဲ့မြတ်ကာလပတ်လုံးလည်းဗာသိစာရမှာတော့အေးဒီတော့ခင်ဗျတဏှာဆိုတဲ့အရင်းငွေကင်းအောင်လို့ဒီလိုမလားတဏှာဆိုတဲ့ရင်ွယ်ကင်းအောင်လို့ဆိုတော့မြတ်စွာဘုရားသခင်ကိုရမကြီးကပြောတယ်လေနော်ပရိစ္ဆသမုပ္ပါဒတရားတော်နဲ့ပဲကြည့်လိုက်ပါဦးတဏှာတရားဘယ်လိုကြောင့်ဖြစ်တော့ဝေဒနာကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်တော့ပါဠိရွတ်ကြည့်လိုက်ပါဝေဒနာပစ္စယတဏှာဒီလိုမဟုတ်လားကြည့်ရမယ့်နိလကလော်လော်လေးနော်မသိလို့သာခန့်နေတာဟုတ်ရဲ့လားအဲ့ဒီတော့တဏှာတရားဘာကြောင့်ဖြစ်တော့ဟောဒီလိုဆိုတော့ဟောဒီတဏှာတရားကိုကင်းမြင်ပါတယ်ဆိုရင်တသသစွဲနေတဲ့စွဲကလေးกินကြပါလေဆိုရင်ဘုန်းကြီးတို့ယောဂီတွေကဘယ်တရားရှုရမှာလဲဝေဒနာတရားရှုဘယ်တရားရှုရမှာလဲမြတ်စွာဘုရားကပြောတယ်သက္ကုံသာပရိသရူပိသာဥပိသတိသက္ကုဝိညာဏတိဏ္ဏသင်္ကတိဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏမပြောဘူးလားပြောခဲ့လားတသသစွဲနေတဲ့စွဲကလေးတည်းတခြားကြောင့်စွဲတာမဟုတ်ဘူးတဲ့ခံစားမှုဝေဒနာလေးကြောင့်ဖြစ်နေတာတဲ့ဘယ်လိုကြောင့်ဖြစ်တော့အဲ့ဒီခံစားမှုဝေဒနာလေးကြောင့်တသသစွဲနေတာမဟုတ်လားအဲ့ဒီခံစားမှုဝေဒနာလေးကလည်းဘယ်နှမျိုးခံစားတော့သုံးမျိုးခံစားတယ်ဘယ်နှမျိုးပါလဲမကောင်းတဲ့အာယုံကိုလည်းခံစားတယ်ကောင်းတဲ့အာယုံကိုလည်းအလယ်လအာယုံကိုလည်းမကောင်းတဲ့အာယုံကိုခံစားရင်ဘာဝေဒနာတော့ဒုက္ခဝေဒနာကောင်းတဲ့အာယုံကိုခံစားရင်ဒုက္ခဝေဒနာအလယ်လအာယုံကိုခံစားရင်ဝေဒနာဘယ်နှမျိုးရှိတော့မိမိတို့ရဲ့တဏ္ဍာမမြင်စိတ်ပေါ်တယ်ဆိုပေမဲ့မြင်စိတ်ကတကယ်တမ်းကျတော့သိချင်းရှားတာမဟုတ်ဘူး။ဟုတ်ရဲ့လား။ဘယ်ကြမ်းမှထင်ရှားတော့ဝေဒနာကြမ်းမှထင်ရှားတာ။မယောင်ရင်ပရိစ္ဆသမုပ္ပါဒ်ပါဠိတော်ကြီးဝိညာဉ်နာယုတ်သလာယရဏဖတ်တာဝေဒနာဘယ်တရားနဲ့နောက်ဆုံးထားဟောထားတော့ဝိညာဉ်နာယုတ်သလာယရဏဖတ်တာဝေဒနာမှမထင်ရှားဘူးဘယ်ကြမ်းမှထင်ရှားလို့တော့အဝေဒနာကြမ်းမှထင်ရှားသွားပြီ။ဟုတ်ရဲ့လား။ဒီတော့ကောင်းတဲ့အာယုံကလေးကိုခံစားလို့ကောင်းလိုက်တာတသတာမဆွဲဘူးလားဆွဲသွားလားအမကောင်းတဲ့အာယုံကလေးတွေးပြရင်လည်းအာတခါတည်းစိတ်ထမ်းပါကိုမခံကြည့်မခံသားနဲ့ဖြောက်လို့ကိုမရဘူးဒါလည်းတခြားသဘောလားတသတာသဘောလေးပဲလားအလယ်လအာယုံလေးခံစားပြန်တော့လည်းပဲတခြားလားဥပိ္ပခာသဘောလားဥပိ္ပခာသဘောလေးဖြစ်နေပြန်တော့လည်းအော်ဒီလိုနေရတာကောင်းလိုက်တာဆိုတော့ဒီပုံမှာလည်းပဲတသတာမဖြစ်ဘူးလားဖြစ်လားဒီတော့ဘယ်ဝေဒနာပဲပေါ်ပေါ်ဝေဒနာရဲ့နောက်မှာဘယ်လိုလိုက်တော့တဏှာလိုက်တာပဲ။ခဏိဘုန်းကြီးတို့ယောဂီတွေကဟောဒီတဏှာကိုတတ်တော့မယ်ဆိုရင်တခြားတရားရှုရမှာလားဝေဒနာတရားရှုရမှာလားဒီတော့မြင်စိတ်ကလေးပေါ်တဲ့မြင်စိတ်နောက်မှာတခြားလားဝေဒနာလားအဲ့ဒီဝေဒနာလေးကိုမြင်အောင်ကြည့်တတိကထာဝရိယဆိုင်ညာကလေးနဲ့ကြည့်ဒီလိုမလားကြားစိတ်ကလေးပေါ်တဲ့ကြားသိတဲ့ကြားစိတ်ကလေးနောက်မှာဘယ်လိုထင်ရှားတော့ဝေဒနာထင်ရှားတယ်အဲ့ဒီဝေဒနာကိုဗာနဲ့ကြည့်ရမှာလဲတတိထာဝရိယဆိုင်ညာလေးနဲ့ကြည့်နာစိတ်ပေါ်ပေါ်စားစိတ်ပေါ်ပေါ်ရနာကောင်းစိတ်ပေါ်ပေါ်တွေးတော်စိတ်ပေါ်ပေါ်ဘယ်စိတ်ပဲပေါ်ပေါ်ဘာလို့ရမှာလဲဖြစ်ပေါ်လာတဲ့ခံစားမှုဝေဒနာကလေးကိုတတိထာဝရိယဆိုင်ညာကလေးနဲ့ကြည့်ဒီလိုမလားအဲဒီလိုညာကလေးနဲ့ကြည့်လိုက်တဲ့အခါကျတော့ဘာဝေဒနာပဲပေါ်ပေါ်ပေါ်တဲ့ဝေဒနာသည်တခြားလားဖြစ်ပြက်လားကြည်တော့ကဝေဒနာမြင်လိုက်ရတော့ဘာတော့ဖြစ်ပြက်ဖြစ်ပြက်ဒီဘာသစ္စာတော့ဩခဲ့နဲ့အလှူတန်းလို့တော့မယ်ကနေ့လှူကျင်လိုက်တာလှူကျင်တန်းကျင်တဲ့စိတ်လေးနဲ့စေတနာကလေးမပေါ်ဘူးလားပေါ်လားလှူကျင်တန်းကျင်တဲ့စေတနာကလေးနဲ့တွဲပြီးတော့ဝမ်းမြောက်ဝမ်းသာပီတိလေးမပေါ်ဘူးလားပေါ်လားအဲ့ဒီပီတိလေးပေါ်ပြန်တော့လည်းခံစားမှုဝေဒနာလေးမဖြစ်ဘူးလားအဲ့ဒီဝေဒနာလေးကိုဘာလို့ရမလဲဖြည့်ပြန်ရှုဖြည့်ပြန်ကဗာသိစာရှုတဲ့ဉာဏ်ကဟောမေဃသစ္စာလေးတွေမဖြစ်ဘူးလားဖြစ်လားသီလလေးစောင့်တည်ပြန်တော့လည်းသီလစေတနာလေးမပေါ်ဘူးလားသီလစောင့်တည်ခြင်းနဲ့စောင့်တည်ခြင်းနဲ့ဟောစောင့်တည်ခြင်းနဲ့တခြားလားစေတနာလားသူနဲ့ရှင်တွဲပြီးတော့ဝေဒနာလေးမပေါ်ဘူးလားပေါ်လားအဲ့ဒီဝေဒနာကိုဘာလို့ရမလဲဖြည့်ပြက်ကဗာသိစာရှုတဲ့ဉာဏ်ကမိမိတဏ္ဍာမှာဗာစိတ်ပဲပေါ်ပေါ်ဒီလိုမလားသူကျင်တန်းကျင်တဲ့စေဒနာလေးပေါ်လဲဖြည့်ပြက်ရှုအဲ့ဒီတော့ဖြည့်ပြက်ရှုတော့စေဒနာဖြည့်ပြက်ရှုရင်လည်းဝေဒနာကိုဖြည့်ပြက်ရှုရမရဘူးလားရောက်လားဘာကြောင့်တော့စေဒနာမှာလည်းပဲတခြားထင်ရှားရလားဝေဒနာလေးထင်ရှားနေတာလားငါလှုပ်ကျင်တဲ့စရကုကဝါမျက်ဝါတာဖြစ်နေပြီတခြားလားဝေဒနာလားလူစက်ကာလမှာလဲဝမ်းမသာဘူးလားဝမ်းသာလားအဲ့ဒါလဲတခြားလားဝေဒနာလေးပဲလားလူပြီးတဲ့အခါကျတော့လဲမကျင်နာဘူးလားကျင်နာနေလားအဲ့ဒါလဲတခြားလားဝေဒနာလေးလား ဘာဝရဏပဲပေါ်ပေါ်ဖြစ်ပြတာမရှိနိုင်ရင်ဝရဏပြစ်စီရပါတယ်တော့သွားပြီသမုဒယသစ္စာဖြစ်ပြီဟုတ်ရဲ့လားခေါင်းတော့ယောဂီတွေလှူနေတန်းနေတဲ့ကုသိုလ်ဒီဘာသစ္စာဖြစ်သွားမှလဲအခုလောယောနာရဲ့ဖြစ်ပြကလေးကိုရှုမှတ်သုံးသပ်ပြီးတော့လှူထားလိုက်တဲ့အခါကျတော့ဝေဒနာလေးလားဖြစ်ပြလေးလားစေရနာလေးလားဖြစ်ပြလေးလားပိဋိလေးလားဖြစ်ပြလေးလားဖြစ်ပြကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာဟောတဏှာကိလေသာလာသေးလားအဲ့ဒီတဏှာကိလေသာမလာတော့တဲ့အတွက်ဟောဒီတဏှာသည်မိမိလှူစေတန်းစေကာလမှာဖြစ်ပေါ်နေတဲ့စေတနာကလေးအပေါ်မှာလာပြီးတော့လွှမ်းမိုးနိုင်တဲ့နေထားလေးရှိပါဦးမလားသီလစေတနာအပေါ်မှာလာပြီးတော့လွှမ်းမိုးနိုင်တဲ့နေထားလေးရှိပါဦးမလားအေးတဏှာရဲ့ရင်းငွေတွေမกินမလားกินလားတဏှာရဲ့ရင်းငွေกินသွားပြီဆိုရင်တခြားဥစည်းတာလားညာဥစည်းတာလားညာနေပါသစ္စာတော့မက္ခသစ္စာညာကမှမက္ခသစ္စာဆိုရင်သွန်းအောင်လိုက်တဲ့စေတနာကလည်းဘာသစ္စာတော့အဲ့ဒီမက္ခသစ္စာကိုသိပြီးတော့လှူဒါန်းလိုက်တဲ့အတွက်ကုသိုလ်ပြုလိုက်တဲ့အတွက်